Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်ဒီဇင်ဘာလ5ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်တစ်ချိန်နဲ့တစ်ပြိုင်တည်းမှာပဲ VOA Facebook ကပါရုပ်သံနဲ့အတူတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါခင်ဗျာ
မင်္ဂလာမနက်ခင်းပါတော်ရရှင်များရှင်ကျွန်မတင်ကြီးထိုက်ပါကိုစော်မိုးကျော်နဲ့အတူသတင်းတွေကြီးညာပါမယ်ယူကရိန်းရဲ့ဆက်တင်းမာမှုအရေးနဲ့ပတ်သက်ပြီးအမေရိကန်နဲ့ရုရှားသမ္မတနှစ်ဦးတို့ဆွေးနွေးဖို့ရှိနေပါတယ်ချင်းပြည်နယ်ကမ်ပတ်လန်မြို့မှာတော့စစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးအဖွဲ့ CDF တို့စနေနေ့ကတိုက်ပွဲဖြစ်ပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ချရပါမယ်ရှင
်ဟုတ်ကဲ့ပါအဲ့ဒီလိုသတင်းတွေအပြီးမှာဆက်သွယ်မေးမြန်းချက်ကိုလည်းဇက်တိုက်တက်ဆက်ပေးမှာပါအဲ့ဒီနောက်နားဆင်ရမှာတခုကတော့
ဆောင်းကြီးရွယ်လေးမှာကျွန်တော်တို့ကျောင်းတက်ခွင့်တွေစောရှုံးနေသူတပည့်သူရဲ့ဒီပညာသင်ကြားခွင့်တွေနဲ့သူရဲ့ဘဝရှိရေးအတွက်သူတို့ဒီလောလောဆယ်သင်မှုကိုခွင့်လမ်းတွေသူတို့ဆောင်းရှုံးကြတယ်ပေါ့
အပတ်စဉ်တင်ဆက်နေကြလူအခွင့်ရေးအခြေအနေတွေကိုစူးစီးတင်ဆက်ထားတဲ့ဒုအသံအစီအစဉ်မှာနားဆင်ကြရမှာပါအဲ့ဒီနောက်ဒုတိယပိုင်းမှာအပတ်စဉ်ကဏ္ဍတွေအနေနဲ့ဒီမိုကရေစီလူအခွင့်ရေးနဲ့ခေတ်ပြိုင်ကဘာတပတ်အတွင်းမြန်မာနဲ့နိုင်ငံတကာသတင်းစတဲ့အစီအစဉ်တွေကိုလည်းထုတ်လွှင့်ပေးပါပေးဖို့ရှိပါတယ်။ကဲအခုတော့မတ်တေဂီထိုင်းနဲ့ကိုစော်မိုးကျော်တို့ကဒီကနေ့နောက်ဆုံးရထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတင်ဆက်ပေးကြပါခင်ဗျာ
။ရုရှားနဲ့ယူကရိန်းရဲ့ဇက်တလျှောက်တင်းမာလာတဲ့အရေးနဲ့ပတ်သက်ပြီးအမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့အင်ကာနစ်မှာဆွေးနွေးကြဖို့ရှိပါတယ်။ယူကရိန်းနဲ့နေဆက်မှာရုရှားဘက်ကတပ်ဖွဲ့တွေဖြည့်တင်းနေမှုကိုကျူးကျော်တိုက်ခိုက်လာနိုင်ခြင်းရှိတဲ့လက္ခဏာအဖြစ်အနောက်နိုင်ငံတွေကရှုမြင်တာဖြစ်ပါတယ်။ဆွေးနွေးပွဲနဲ့ပတ်သက်လို့ရုရှားအစိုးရပြောခွင့်ရဒမီထရီပက်စကော့က Interfax သတင်းအေဂျင်စီကိုစနေနေ့မှာအတည်ပြုပါတယ်။အင်ကာနစ်ညနေပိုင်းမှာဆွေးနွေးပွဲလုပ်မှာဖြစ်ကြောင်းလည်းသူကပြောပါတယ်။အမေရိကန်သမ္မတအင်ပီရိုဘက်ကတော့ဒီကြေညာချက်နဲ့ပတ်သက်ပြီးတစုံတရာမှတ်ချက်ပြီးပြောဆိုတာမရှိသေးပါဘူး။အမေရိကန်သမ္မတဘိုက်ဒန်နဲ့ရုရှားသမ္မတပူတင်တို့အနေနဲ့ရုရှားစစ်တပ်အင်အားဖြည့်တင်းနေတဲ့ကိစ္စအပြင်ပြီးခဲ့တဲ့ဇွန်လအတွင်းဂျီနီဗာမှာထိပ်သီးတွေ့ဆုံပွဲမှာရခဲ့တဲ့သဘောတူညီချက်တွေအကောင့်ထဲဖော်ရင်းနဲ့နှစ်နိုင်ငံဆက်ဆံရေးကိုပါဆွေးနွေးဖို့ရှိကြောင်းလဲရုရှားအစိုးရဘက်ကပြောပါတယ်။ရုရှားဘက်ကသတင်းပတ်နဲ့ချီပြီးစစ်အင်အားနဲ့စစ်လက်နဲ့ဖြည့်ဆည်းနေတဲ့ယူကရိန်းနယ်စပ်မှာရုရှားအနေနဲ့အခြေအနေပိုတင်းမာလာအောင်လုပ်ဖို့လုံးဝခက်ခဲသွားစေမယ့်အစီအစဉ်တွေလုပ်နေတယ်လို့လည်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောက်ချန်နေမှာသတင်းထောက်တွေကိုပြောပါတယ်ရှင
်။အတန်တဲ့၅ဇာမြန်တဲ့ hypersonic လက်နက်စမ်းသပ်မှုအပါအဝင်မကြသေးခင်ကတရုတ်ရဲ့စစ်ဖက်ဆိုင်ရာအစင်းမြင့်ဤပညာတွေဟာစိုးရိမ်စရာအဖြစ်လက်ခံပေမဲ့အမေရိကန်ကိုချင်းချောက်ဖို့နဲ့ကြောက်ရွံ့အောင်လုပ်ဖို့ရည်ရွယ်တဲ့ဆိုရင်တော့အောင်မြင်မှာမဟုတ်ဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကပြောဆိုလိုက်ပါတယ်။အမေရိကန်ဟာပြိုင်ဆိုင်မှုကိုကြောင်းရွတ်တတ်တဲ့နိုင်ငံမဟုတ်ပါဘူးလို့စနေနေ့နှောင်းပိုင်းကယ်လီဖိုးနီးယားပြည်နယ် Simi Valley မှာအစိုးရအဖွဲ့တာဝန်ရှိသူတွေကာကွယ်ရေးကုန်ပစ္စည်းထုတ်လုပ်ပစ္စည်းထုတ်လုပ်တဲ့ကုမ္ပဏီတွေနဲ့တွေ့ဆုံရမှာပြောကြားမဲ့ကာကွယ်ရေးဝန်ကြီး Austin ရဲ့မိန့်ခွန်းထဲမှာဖော်ပြထားပါတယ်။ကျွန်တော်တို့ဟာစိုးရိမ်စရာကောင်းလောက်တဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပါတယ်။ဒါပေမဲ့ဒီစိန်ခေါ်မှုတွေကိုကျွန်တော်တို့ဟာကြောက်ရွံ့မှုမရှိဘဲယုံကြည်မှုရှိရှိနဲ့ခိုင်ခိုင်မာမာရင်ဆိုင်သွားမှာပါလို့သူရဲ့ကြိုတင်ပြင်ဆင်ထားတဲ့မိန့်ခွန်းထဲမှာပြောဆိုထားပါတယ်။အမေရိကန်ဘူးတွဲစီဦးစီးချုပ်များဥက္ကဋ္ဌဘူးချုပ်ကြီးမတ်ကမယ်လီကတော့ဇူလိုင်လတည်းတုန်းကတရုတ်ရဲ့ hypersonic လက်နက်စမ်းသပ်မှုဟာဆယ်စုနှစ်ပေါင်းများစွာကြာရှည်စေခဲ့တဲ့အာကာသပြိုင်ဆိုင်မှုကိုစတင်စေခဲ့တဲ့1950ပြည့်နှစ်လွန်ကရုရှားရဲ့ဂျူရုလွတ်တင်ခဲ့တဲ့အစီအစဉ်နဲ့ခိုင်နိုင်ပြောဆိုထားပါတယ်။တရုတ်ရဲ့စွမ်းရည်နဲ့ပတ်သက်လို့အမေရိကန်ပင်လယ်ကုန်စစ်ဌာနချုပ်ရဲ့ပြီးခဲ့တဲ့လတည်းကထုတ်ပြန်ခဲ့တဲ့အစည်းအဝေးခန်းစာထဲမှာတော့တရုတ်နိုင်ငံကသူ့အကျိုးစီးပွားအတွက်အမေရိကန်ပြင်တခြားနိုင်ငံတွေနဲ့ထိတ်တိုက်ရင်ဆိုင်မဲ့အလားအလာတွေပုံများလာနေပြီး2030ပြည့်နှစ်လောက်ဆိုရင်နျူကလ িয়ার ထိပ်ဖူးအလုံးတစ်ထောင်လောက်အထိပိုင်ဆိုင်နိုင်တယ်လို့လည်းခန့်မှန်းပြောဆိုကြပါတယ်
ကမ္ဘာမှာကျုံ့တွေ့နေရတဲ့အခက်အခဲဆုံးပြဿနာတွေအတွက်အလွယ်ဖြည့်ရှင်းချက်တွေနဲ့မကြင်မချမ်းဖြစ်နေတဲ့ပြည်သူတွေကိုဆွဲဆောင်နေကြတဲ့အများကြီးနိုင်ငံရေးသမားတွေကြောင့်ဥရောပနဲ့ကမ္ဘာတစ်လွှာဒီမိုကရေစီအပေါ်ချင်းချမှုဖြစ်စေတယ်လို့ကက်သလစ်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်ကစနေနေ့မှာသတိပေးပြောဆိုထားပါတယ
် Queen Atta la Democrazia la culla millenni dopo
ဒီကနေ့အခြေအနေတွေကိုအလေးမထားလို့မရနိုင်ပါဘူး။ဒါဟာဥရောပတစ်ခုထဲမှာတင်မဟုတ်တော့ပါဘူး။ဒီမိုကရေစီကနေဆုပ်ယုပ်လာနေတာကိုမျက်မြင်တွေ့နေရပါပြီလို့သမ္မတနန်းတော်မှာပြောတဲ့မိန့်ခွန်းအတွင်းပိုယဟန်မင်းကြီးကထည့်သွင်းမိန့်ကြားခဲ့တာဖြစ်ပါတယ်။ဒီမိုကရေစီစတင်ထွန်းကားရမည်အဖြစ်အမြတ်ကရှုမြင်ထားတဲ့ဂရိနိုင်ငံအေတင်မြို့တော်ကိုတွားရောက်တဲ့ခီးစဉ်အတွင်းပိုယဟန်မင်းကြီးကအခုလိုမိန့်ကြားတာဖြစ်ပါတယ်။ရွှေပြောင်းဝင်ရောက်သူတွေနဲ့ဒုက္ခသည်တွေအရေးအလေးထားဆောင်ရွက်လာစေရေးတိုက်တွန်းဖို့ရည်ရွယ်တဲ့မြေရဲပင်လယ်ဒေသခီးစဉ်အတွင်းအေတင်မြို့တော်ကိုဝင်ရောက်တာဖြစ်ပါတယ်။နိုင်ငံတွေနဲ့ကမ္ဘာကောင်းဆောင်တွေကိုနာမည်တက်ပြီးမပြောပြမယ်လို့လဲမဖြစ်နိုင်တဲ့ဂရိတွေအများပြားပေးပြီးအပေါ်ယံလုံရတွေနဲ့လူကြိုက်များရဲ့အလွန်အမင်းကျိုးပန်းနေကြတဲ့နိုင်ငံရေးသမားတွေကိုလူထုအနေနဲ့သတိထားကြဖို့ပိုယဟန်မင်းကြီးကသတိပေးမိန့်ကြားခဲ့ပါတယ
်။အီရန်နိုင်ငံအလယ်ပိုင်းနျူကလ িয়ার ဆက်ရုံရှိရာနတန့်မြို့မှာအီရန်လေကြောင်းကာကွယ်ရေးတပ်ဖွဲ့တွေကမစ်ဆိုင်းဒုံးပစ်ခတ်ဆန်တက်ခဲ့တဲ့အကြောင်းနိုင်ငံပိုင်ရုံးမြင့်တန်ကြားကနေကြေညာခဲ့ပါတယ်။နတတ်စ်မျိုးအနီးစီးရဲလေးကျင်းမှုရဲ့တစ်စိတ်တစ်ပိုင်းအဖြစ်အခုလိုပစ်ခတ်ခဲ့တာဖြစ်ပြီးဘေးအန္တရာယ်မရှိစေဘဲလုံးဝလုံခြုံစိတ်ချရတဲ့ပတ်ဝန်းကျင်မှာပစ်ခတ်ခဲ့တာဖြစ်တဲ့အတွက်စိုးရင်ပူပန်စရာမရှိကြောင်းစစ်တပ်ပြောရေးဆိုခွင့်ရှိသူရှဟီဒါနီတာကီခါနီကအီရန်အစိုးရရုံးမြင့်တန်ကြားကိုပြောကြားခဲ့ပါတယ်။ကျေလောင်တဲ့ပောက်ကွဲသံကြားခဲ့ရကြောင်းဒေတာကန်တွေကပြောဆိုကြသလိုပဲအီရန်သတင်းမီဒီယာတွေကလည်းနတတ်မျိုးကောင်းကင်မှာပောက်ကွဲသံကြားခဲ့ရတဲ့အကြောင်းသတင်းတွေကိုဖော်ပြပြီးတဲ့နောက်ပိုင်းမှာအခုလိုအီရန်အစိုးရကရုံးမြင့်တန်ကြားကနေသတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်ခင်ဗျာ
VOA
Hello
VOA American တာမနေ့ဖက်မြန်မာဘာသာအစည်းအဝေးကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6753ညပထမနိုင်ဦးကမှာလိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာဘာသာအစည်းအဝေးရဲ့တင်းတွင်နေမနေ့ခင်မြန်မာနဲ့ဒေတာရင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်ချင်းပြည်နယ်ကံပက်လက်မြို့စာတင်ချောင်းမှာစနေနေ့ကစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးအဖွဲ့ CDF တို့ကြားတိုက်ပွဲဖြစ်ပါတယ်။ဒီဇင်ဘာ4ရက်နေ့မနက်ပိုင်းဖြစ်ခတ်တိုက်ခိုက်မှုမှာစစ်ကောင်စီဘက်က2ဦးသေဆုံးပြီးဒီဇင်ဘာလ3ရက်နေ့ဖြစ်ခတ်တိုက်ခိုက်မှုမှာတော့စစ်ကောင်စီဘက်က2ဦးကြာဆုံး2ဦးဒဏ်ရာရတယ်လို့ CDF ကံပက်လက်ကသတင်းထုတ်ပါတယ်။ထိခိုက်သေဆုံးမှုသတင်းအနေနဲ့ပတ်သက်လို့ VOA အနေနဲ့တော့တိကျအတိမပြုတ်နိုင်သေးပါဘူး။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ထိခိုက်ဒဏ်ရာရမှုမရှိဘူးလို့ညင်းဆိုထားပါတယ
်။စစ်ကောင်ကတော့ရှိကောင်းရှိနိုင်တာပေါ့။ရှိကောင်းရှိနိုင်တယ်ဆိုတော့အဝေးရနေချောင်းပစ်တာတို့ဘာလို့ရှိနိုင်တာပေါ့။ဒဏ်ရာရတာပါညာတော့မနေ့ရလည်းမရှိဒီနေ့မနေ့လည်းမရှိပါဘူ
း။ကံပက်လက်မျိုးအထက်တန်းချောင်းမှာစခန်းချထားတဲ့စစ်ကောင်စီတပ်ကို CDF အဖွဲ့ကပြစ်ခတ်တာဖြစ်ပြီးတိုက်ပွဲအတွင်းမြို့နယ်တရားရုံးလည်းမီးလောင်သွားတယ်လို့မြို့ခံတွေကပြောပါတယ်။စနေနေ့ညနေပိုင်း 3:00 နာရီလောက်ထိလက်နက်ကြီးလက်နက်ငယ်နဲ့စစ်ကောင်စီဘက်ကပြစ်ခတ်နေတာကြောင့်ဒေသခံတွေလည်းတင်းရှောင်နေကြရတယ်လို့မြို့ခံတဦးက VOA ကိုပြောပါတယ်။အထက်တန်းဆောင်မှာတက်ချထားတဲ့စစ်ကောင်စီတပ်ဖွဲ့တွေကိုတောက်ချာနေမွန်းလွဲပိုင်းမှာလည်းချင်းကာကွယ်ရေးအဖွဲ့ CDF ကတိုက်ခိုက်ခဲ့တယ်လို့လည်းမြို့ခံတွေက VOA ကိုပြောပါတယ်ရှင်။
ပြင်သစ်နိုင်ငံမှာတန်းနဲ့ချီတဲ့သူတွေကိုအားဖြည့်ကာကွယ်ဆေးတွေထိုးနေပြီးထိုးပင်းနေတဲ့ဓာတ်ရက်ကပဲကိုဗစ်ရောဂါပိုးကူးစက်မှုနှုန်းနဲ့မြင့်တက်နေပြီးစနေနေ့တရက်ထဲမှာတင်24နာရီအတွင်းကူးစက်ခံရသူ5000ကျော်ရှိတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောဆိုပါတယ်။နေ့စဉ်ကူးစက်မှုမှတ်တမ်းတွေထဲမှာအမြင့်ဆုံးအဖြစ် 51,624 ယောက်ရှိတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောဆိုပါတယ်။ပြီးခဲ့တဲ့ဧပြီလအလယ်တုန်းကတော့နေ့စဉ်ကူးစက်သူဥယျာဉ်က 13,800 ကျော်အထိမြင့်တက်ခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ရက်သက်တပ်တုံးကတော့တရက်ပြန်မြကူးစက်မှုက4,100 ကျော်ရှိခဲ့ပြီးအဲ့ဒီမတိုင်ခင်တပတ်ကတော့28,000ပဲရှိခဲ့ပါတယ်။စနေနေ့ကအတီးပြုတ်လူနာတွေထဲမှာစိုးရင်ရတဲ့အခြေအနေရှိသူ119ဦးအပါအဝင်ဆေးရုံတင်ထားရသူ694ဦးရှိပါတယ်။ကျန်းမာရေးဝန်ကြီးအိုလီဗာဗရန်ကတော့လော့ခ်ဒေါင်းသွားလာမှုကန့်သတ်တာတွေပြဋ္ဌာန်းလိုက်ပြီးတိုင်းပြည်ရဲ့အရွယ်ရောက်ပြီးသူ68သန်းစလုံးအားဖြင့်ကာဝယ်ဆေးနောက်တစ်လုံးထုတ်ဖို့စီရင်ပေးသွင်းဖို့တိုက်တွန်းထားပါတယ်။
တောင်ကိုရီးယားနိုင်ငံမှာနေ့စဉ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့သေဆုံးမှုနှုန်းစံချိန်တင်များလာနေပြီးကိုရိုနာဗိုင်းရပ်စ်မျိုးကွဲအိုမီကရွန်ကူးစက်ခံရသူ3ဦးထပ်တွေ့ကြောင်းအတည်ပြုထားတာနဲ့အတူပဲအနာဘိုင်းတို့ဘက်ကလည်းနေဆက်တွေကိုထိန်းချုပ်နှရေးနဲ့လူတွေကြားအကွာအဝေးတစ်ခုချပြီးနေထိုင်ရေးစီကံတင်ကြပ်ဖို့အရေးတကြီးဆောင်ရွက်နေကြပါတယ်။ ကိုရီးယားကူးစက်မှုအသစ်9350ကျော်ကထင်းချုပ်ကာကွယ်ရေးဌာနကစနေနေ့မှာထုတ်ပြန်ခဲ့ပြီးဒီအရေအတွက်ဟာဆိုရင်ဒီသတင်းပါအတွင်းမှာကူးစက်မှုအသစ်9000ကျော်ကိုတက်တရာချင်းရောက်ရှိတာဖြစ်ပါတယ်။
24日ရက်တွင်ကိုရိုနာဗိုင်းရပ်စ်ကူးစက်ကလူနာ83ဦးရောက်ရှိခဲ့တယ်လို့လူနာ952ဦးကတော့စိုးရိမ်ရတဲ့အခြေအနေမှာရှိနေတာဟာဆိုရင်လေမကြုံစဘူးအများဆုံးအခြေအတွေ့ဖြစ်ပါတယ်ရှင်။အင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းပေါ်မှာရှိတဲ့အမြင့်ဆုံးမီးတောင်ကြီးမောင့်ဆီမီရူဟာမိုးတည်ထောင်စွာရွာသွန်းခဲ့ပြီးတဲ့နောက် စနေနေ့ကရုတ်တရက်ပောက်ကွဲခဲ့တဲ့အတွက်ပြပူးတွေဓာတ်ငွေတွေနဲ့ချောရိပ်ပူးတွေလွင့်စင်ထွက်ရာကအနည်းဆုံးလူတဦးသေဆုံးပြီးဒဏ်ရာရသူ42ဦးကိုဆေးရုံတင်ထားရပါတယ်။အရှေ့ဂျာဗာပြည်နယ်မစ်ချေဗာဂျာဗာပြည်နယ်ထဲမှာရှိတဲ့မီးတောင်ပောက်ကွဲမှုကြောင့်အနီးအနားကရွာတွေပြားနဲ့ဖုံးအုပ်သွားပါတယ်။မိုးကြိုးမုန်တိုင်းနဲ့နေစဉ်ရက်ဆက်မိုးရွာသွန်းမှုကြောင့်ရေတိုက်စားရာကနေပေ ထိတ်ဝပြိုကျရာကနေပောက်ကွဲမှုဖြစ်ခဲ့တယ်လို့ဘူမိဗေဒတိုင်းတာရေးဌာနအကြီးအကဲကပြောဆိုပါတယ်။ဒဏ်ငွေတွေနဲ့ချောရီတွေဟာရွာအနီးဒါတွေကမြစ်တစ်စင်းကိုစနေနေ့ကနှစ်ချိန်စီးဝင်ခဲ့ကြောင်းဒေသခံတွေကပြောပါတယ်။မိတောင်ပောက်ကွဲမှုကြောင့်တရားနှစ်စင်းနဲ့နေအိမ်တွေထိခိုက်ပျက်စီးခဲ့ပြီးရာနဲ့ချီသူတွေဘေးလွတ်ရာကိုရွှေ့ပြောင်းထားရပါတယ်။
ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိမ်ကြီးထိုင်းတဲ့ကိုဇော်မိုးကျော်တို့ကပြောပြကြတာပါ။အခုဆက်လက်ပြီးဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။အိုမီကရွန်ကိုဗစ်ပိုးသစ်ကူးစက်မှုတွေကမ္ဘာနိုင်ငံအတော်များများကိုပြန့်လန့်လာနေချိန်မှာပဲကာယရောဂါဒဏ်ကပြန်လည်လန်ထူကာစမြန်မာနိုင်ငံမှာလည်းကာကွယ်နိုင်ဖို့ပြင်ဆင်စောင့်ကြည့်နေတယ်လို့ကျန်းမာရေးတ 68 နိုင်ငံမှာကူးစက်မှုတွေတွေ့ရှိထားကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောဆိုထားပါတယ်မြန်မာနိုင်ငံအနေနဲ့ဘာတွေပြင်ဆင်ထားသင့်ပါသလဲအများပြည်သူတွေကြားဘယ်လိုကွာကာကွယ်သင့်ပါသလဲဒီအကြောင်းကျန်းမာရေးဝန်ကြီးဌာနပြောခွင့်ရတဲ့ကူးစက်ရောဂါဆိုင်ရာကျွမ်းကျင်သူဒေါက်တာသန်းနိုင်စိုးကိုကိုဝင်းမင်းကမေးမြန်းရမှာသူကအခုလိုစရှင်းပြပါတယ်
အဲ့ကျွန်တော်တို့အနေနဲ့ဒီပြင်ဆင်ထားတဲ့အပိုင်းတွေနော်ဝန်ကြီးဌာနလုပ်နေတဲ့အပိုင်းတွေအများကြီးရှိပါတယ်အဲ့တော့ဒီဟာတွေလုပ်နေတဲ့အကြောင်းမလို့ပေါ့နော်ခုနပြောတဲ့စိုးရိမ်မှုတွေမရှိကြပါနဲ့နော်စိုးရိမ်မှုတွေရှိလာတယ်ပေါ့နော်တတိထားမှုတွေရှိလာတယ်ဆိုရင်လည်းနောက်ပဲတတိပို့ထားပြီးတဲ့အခါကျပေါ့နော်အဓိကတော့ဒီယောဂကာကွယ်ရေးနည်းလမ်းတွေဖြစ်တဲ့ကာကွယ်ဆေးထည့်ကြရရှိလာတဲ့ကာကွယ်ဆေးကိုအချိန်ပြည့်မပြတ်မကွယ်ထိုးနှံမှုနဲ့ဒီ COVID-19 နဲ့ပတ်သက်တဲ့အခြေခံပေါ့နော်ယောဂကာကွယ်ရေးစီးနင်းတွေကိုလူတိုင်းလူတိုင်းမပြတ်မကွက်သိကြနိုင်မှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့စိုးရင်ရတယ်ဆိုတဲ့အနေထားမှာဘယ်လောက်ထိစိုးရင်ရတယ်လို့သုံးသပ်ထားလဲဆရာ
တော်တော့အဓိကတော့ဒီ virus ကတဘာဝပေါ့နော်လူပြောင်းတဲ့ဟာသူကတော်တော်လေးများတာပေါ့နော်နောက်တစ်ခုကညာသွားဖြစ်ဒီ virus တွေတော်များမျိုးကွဲဖြစ်လာပြီဆိုရင်ပြီးတော့မှဒီ variant တော့ constant ပေါ့နော်ဒီသက်ဖြစ်ပေါ်နေတဲ့အုပ်စုတွေဆက်ဝင်တာပေါ့ဥပမာဆိုရင် delta ကကျွန်တော်အိန္ဒိယမှာစတင်ရခြင်းက2020အောက်တိုဘာလောက်ပေါ့နော်အဲ့ဒီကနေပြီးတော့ဆက်ပြီးတော့ဒီ2021ခုနှစ်မေလ17ရက်နေ့ပေါ့နော်စတွေ့ရတယ်ဆိုခုနက6လောက်ကြာပြီပေါ့အဲ့ဒါတော့ခုနပြောတဲ့ဒီစိုးရင်ပွဲဖြစ်ပွားနေတဲ့အုပ်စုတွေဝင်လာပြီးတော့ဒီ Omicron ကတော့ဒီနိုဝင်ဘာလ9ရက်နေ့လောက်ကစတဲ့မှာတွေ့တယ်24ရက်နေ့မှာတောင်အာဖရိကနေပြီးတော့သတင်းပေးပို့တယ်26ရက်နေ့မှာပဲကမ္ဘာ့ကျန်းမာရေးအဖွဲ့ကအရေးပေါ်အစည်းအဝေးလုပ်ပြီးတဲ့အခါကျတော့တန်းပြီးတော့ variant of concern နဲ့ကိုထည့်တယ်ပေါ့နော်ထည့်တာလည်းသူ့မှာလည်းအကြောင်းရှိတယ်ပေါ့သူ့မှာလည်းဒီမျိုးပြောင်းတဲ့ဟာတွေကအများများတယ်ပြောင်းလဲတဲ့အမျိုးအစားပေါ့ဒီမျိုးပြောင်းလဲတဲ့အမျိုးအစားဖြစ်လာရင်ဘာကြီးဆက်ဖြစ်နိုင်မလဲဆိုတော့ဒါတော့ပညာရှင်တွေကြားမှာဆွေးနွေးရပါတော့ချိုးကြတော့လည်းဒါဥဆက်မှုနှုန်းတွေပုံမြန်နိုင်တယ်ချိုးကာဝယ်ဆေးတွေရဲ့ထိရောက်မှုရှောင်လဲနိုင်တယ်ယောဂဖြစ်ပြီးသားလူတွေကလည်းပြန်ဖြစ်နိုင်တဲ့နှုန်းတွေတိုးလာနိုင်တယ်ပေါ့နော်အဲပြီးတဲ့အခါကျရင်ဒီယောဂဘုဝင်ရောက်ကူးစက်နိုင်တဲ့နှုံးတွေများလာနိုင်တယ်ပေါ့နော်ယောဂပြင်းပြင်းထန်ထန်ဖြစ်ပွားတဲ့အကြောင်းလည်းပတ်သက်လို့တော့ဆဆချင်းတော့မသိနိုင်ဘူးဒါပေမဲ့တကယ်ကို community transmission လို့ခေါ်တာပေါ့နော်လူတွေအများကြီးအုပ်စုလိုက်ဖြစ်လာတဲ့အချိန်မှာဆိုရင်တော့ပြင်းထန်ထန်ဖြစ်ပွားတဲ့နှုံးတွေစေုံတရားနှုံးဒါရီရောဆက်ပြီးတည်ပါပေါ့နော်ဘာပဲဖြစ်ဖြစ် DNA နဲ့ပတ်သက်ပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးပါဝင်ပေါ့နော်နိုင်ငံတကာကမ္ဘာ့စိတ်တန်းပေါ့ကျန်းမာရေးအဖွဲ့အစည်းကြီးသူတွေတရားပညာရှင်တွေတကယ်တက်ကူတွေပေါ့နေရာတွေအားလုံးကတော့စောင့်ကြည့်ကြည့်ရှုပြီးတော့မျက်ချင်ပြတ်ရှိရပေါ့နော
်ဟုတ်ကဲ့ဆရာကြီးကျွန်တော်တို့အိန္ဒိယနဲ့ဆန်အိန္ဒိယနဲ့နောက်ကျွန်တော်ဒီအာဆီယံဒေသတွင်းပေါ့နော်စင်ကာပူတို့မလေးရှားတို့ကပါဒီမျိုးကွဲတကရောက်နေပြီဆိုတော့တွေ့ရှိထားတဲ့အနေအထားမှာမြန်မာနိုင်ငံအတွက်ကောဆရာကြီးဒီစောင့်ကြည့်မှုနေတာ
ဒီကတော့နိုင်ငံတကာဝင်ပေါက်တွေနဲ့နေသက်ဒေသတွေပေါ့နော်ဒါကြီးကတော့ ပြီးတော့အရေးကြီးရပေါ့အဲ့ဒီနေရာတွေမှာပေါ့ဒီလူဝင်လူသက်ကိစ္စတွေစစ်ဆေးတဲ့ကိစ္စတွေပေါ့နော်ဒီလိုအပ်ရင်ကျွန်တော်တို့ RT-PCR နဲ့ပါစစ်ဆေးပြီးတဲ့အခါကျတော့ဖြတ်ပြီးတော့ပေါ့နော်လူအပ်ရင်လည်းဂျီနိုမစ် sequencing ပေါ့ဒါဒီမျိုးရိုးဗီဇတွေကိုလေ့လာဆောင်ကြည့်ရတဲ့ကိစ္စတွေတကယ်လို့ RT-PCR နဲ့စစ်ပြီးတော့ negative ဖြစ်တော့မှပေါ့နော်ဒါလူနှုတ်တဲ့ quarantine period တစ်ခုပြီးတော့မှဒီလိုဝင်ခွင့်ပြုတဲ့ကိစ္စဒီအာဖရိကပေါ့နော်ဘော့ဆာနာနဲ့တောင်အာဖရိကပေါ့နော်အဲဒီကမြန်မာနိုင်ငံတို့ဝင်ရောက်လာမယ်ပြီးသွားရယ်လွန်ခဲ့တဲ့14ရက်အတွင်းပေါ့နော်တနင်္ဂနွေပြီးသွားရစဉ်ရှိသူတွေပေါ့အတော်လာကန်တာသာရှိခြင်း14ရက်ထားမယ် the crisis တွေမှု၃ချိန်ပေါ့နော် RT-PCR နဲ့ဆောင်ရယ
်ဟုတ်ကဲ့ဆရာအဲ့တော့ genome sequence ကိုဆရာတို့ဘယ်လောက်လောက်လုပ်ထားပြီလဲဆရာ
ဟုတ်ဒါတော့ကျွန်တော်တို့လုပ်နေတယ်လို့ပဲပြောပြရပြီနော်ကျွန်တော်အတိအကျတော့ကိန်းကနန်းတော့ကျွန်တော်တက်ဆိုင်ရာဌာနအမေးကြီးမှပြီးမှဖြစ်တော့
ပါခမန်းကြီးလားကော
ခမန်းကြီးလေကျွန်တော်မခမန်းတက်ဘူးခင်ဗျာဟုတ်လုပ်တာတော့ continuous လုပ်နေတာပါအရင်တည်းကတော့ရှောက်ပေါ့နေသက် data sample တွေယူတယ်နိုင်ငံခြားပြည်နယ်ဆရာယူတယ်ပြီးတဲ့အခါကျတော့ပြည်တွင်းမှာလည်းများများဖြစ်ပွားတယ်မှာပေါ့နော် cluster လူသဘောမျိုးပေါ့အများကြီးကူးဆက်တဲ့နေရာတွေကယူတယ်ပြီးတဲ့အခါကျတော့ဒီပြင်းပြင်းထန်ထန်ဖြစ်ပွားပြီးတော့အဲ့ဒီဒိန်ထဲမှာပဲမိသားစုထဲမှာပဲတည်ဆုံမှုများတဲ့ခါတွေပေါ့နော်ယူပြီးတော့ကျွန်တော်တို့တောက်လျှောက်စမ်းတက်တယ်ပေါ့နော်ဒီလိုမျိုး surveillance ဆောင်ရံလုပ်တယ်တွေ့ရခါတွေလည်းကျွန်တော်တို့ထုတ်ပြန်ပေးခဲ့တယ်ပေါ့နော်ကျွန်တော်နောက်ပိုင်းဆိုကျွန်တော်တို့ထုတ်ပြန်ခဲ့တာအပေါ်တော့ data တွေယူရဲပေါ့နော်အဲ့တော့ data ကတော့တွေ့ရချင်းကြောင်းပေါ့လေအခုထိရှိနေတုံးပဲ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာဆန်နိုင်ဆက်ခင်ဗျာ
Omicron COVID ကယောဂါဗီဇာပြောင်းဗိုင်းရပ်စ်ပိုးသစ်ကာကွယ်ရေးနဲ့ပတ်သက်ပြီးတော့ကိုဝင်းမင်းကနေပြီးကျန်းမာရေးဝန်ကြီးဌာနပြောခွင့်ရနဲ့ကူးစက်ယောဂါဆိုင်ရာကျွမ်းကျင်သူဒေါက်တာတန်းနိုင်စုကိုမေးမြန်းတင်ဆက်ထားတာပါအခုတစ်ဆက်တည်းဗိုင်းရပ်စ်ပိုးတွေဟာဘယ်လိုဗီဇပြောင်းတယ်လဲဆိုတာတင်ဆက်ထားတာကိုလည်းနားဆင်ကြည့်ရှုကြပါခင်ဗျာ
ဗီဇပြောင်းကိုရိုနာပိုးကဘာကြောင့်သတိထားရမှာပါလဲကိုရိုနာပိုးကူးစက်မှုကအဲ့ဒီပိုးလူ့ကိုယ်ခန္ဓာရဲ့ကလတ်စီးကိုလာတွယ်ကတ်တာကနေစပါတယ်ပရိုတိန်းလက်တံလေးတွေကဖက်စမာရှိတဲ့ဂျိတ်လေးတွေကိုလာချိန်ပါတယ်။အံဝင်ခွင့်ကြောင့်တော့မဖြစ်ပါဘူး။ဒါပေမဲ့ကလစီရပိုးကိုသူ့ထဲကိုပေးဝင်လိုက်ပါတယ်။ဒီမှာပိုးကပွားများအောင်ဆောက်လုပ်ပါတယ်။အဲ့လိုပွားတဲ့အခါတချို့ပိုးတွေကပုံမှန်မထွက်ခင်နဲ့နည်းနည်းလွဲသွားတာဗီဇပြောင်းသွားတာဖြစ်ပါတယ်။တချို့မှာရင်မှုကပရိုတိန်းလက်တံတွေမှာဖြစ်တတ်ပါတယ်။တချို့ကသွားချိန်တဲ့အခါပိုးတော်လွဲချော်သွားနေပါတယ်။တချို့ကပိုးပြီးတော့အံဝင်ခွင့်ကြောင့်ဖြစ်စီပါတယ်။ကြည့်တော့ပိုးကူးဆက်မှုပုံမြင်စေတာပါ။ဒါကြောင့်ဗြိတိန်တောင်အာဖရိကနဲ့ဘရာဇီးလ်တို့မှာဗီဇာပြောင်းဖို့ကကလစီတွေနဲ့မြန်မြန်ဝင်လို့ရပြီးတော့ကူးဆက်မှုပုံမြင်စေပါတယ်။ဗိုင်းရပ်စ်ပိုးတခြားအပိုင်းတွေမှာလည်းလွဲချော်ပြောင်းလဲမှုတွေရှိပါတယ်။ဒါပေမဲ့ကာဝယ်ဆေးကပရိုတိန်းလက်တံတွေကိုပြင့်မှတ်ထားဖော်ဆက်ထားမှလို့အဲ့ဒီမှာပြောင်းလဲမှုကအစိုးရင်ရတာပါ။ပရိုတင်းလက်တံလေးတွေမှာကပ်ပြီးတော့သူတို့ကလစီထဲမှာဝင်အောင်တားတဲ့ပရိပစ္စည်းကိုဟိုခံစွမ်းစနစ်ကထုတ်ဖိဖို့ကာကွယ်ဆေးကလုပ်တာပါတကယ်လို့ပရိုတင်းလက်တံလေးတွေအသွင်ပြောင်းသွားရင်ပရိပစ္စည်းတွေမစွမ်းတော့တာဖြစ်နိုင်ပါတယ်ဒါပေမဲ့ကိုခံစွမ်းစနစ်ကပရိုတင်းလက်တံရဲ့နေရာစုံကိုတိုက်ဖို့ပရိပစ္စည်းကိုထုတ်ပေးတာပါဒါကြောင့်ပုံစံပြောင်းသွားပြီမဲ့ဒီပြင်နေရာတွေကိုတိုက်ဖို့တော့ပရိပစ္စည်းတွေကစွမ်းနိုင်ပါတယ်
ဒီ American တန်ရဲ့အတန်လွင့်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်အတန်လွင့်ပေးနေတာပါ။လိုင်းတိုမီတာ3249တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားပေးနိုင်ပါတယ်။အခုဆက်လက်ပြီးမြန်မာပြည်တွင်းကလူခွင့်ရေးအခြေအနေတွေကိုစူးစီးတင်ဆက်ထားတဲ့ဒို့အတန်အစီအစဉ်ကိုနားဆင်ကြည့်ရှုနိုင်ပါတယ်။ကျောင်းလေးအရွယ်လူငယ်တွေအကြားမှာခေတ်စားနေတဲ့အွန်လိုင်းကကစားရတဲ့လောင်းကစားဂိမ်းတွေအကြောင်းကိုတင်ပြထားပါတယ်။ Frontier မြန်မာအဖွဲ့သားတွေကတင်ဆက်ထားတာနားဆင်ကြည့်ရှုကြပါခင်ဗျာ။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ဖက်ဆန် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို foundation hero တဲကတင်ဆက်တာဖြစ်ပါတယ်ကျောင်းတွေကြာမြင့်စွာဖိတ်ထားတဲ့အချိန်မှာနိုင်ငံတဝမ်းကကလေးငယ်တွေနဲ့လူငယ်တွေဟာ online လောင်းကစားဂိမ်းကိုဆွေးနွေးကြပါတယ်ဒီဆောင်မကိုဒို့တန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ဒဝဲဝဲကဆက်လက်တင်ဆက်ပေးသွားမှာပါ
စာသင်ခန်းထဲရောက်နေရမယ့်အသက်14နှစ်အရွယ်မောင်ငယ်တယောက် အခုတော့ဖုံးတလုံးနဲ့အချိန်ပြည့်အလုံရှုံနေပါတယ်။ညမျိုးမှာနေထိုင်တဲ့ကိုရန်ကျောင်းသားမောင်ကြီးဟာအင်တာနက်အသုံးပြုပြီးငွေကြေးအလောင်းအစားလုပ်လို့ရတဲ့အွန်လိုင်းဂိမ်းကိုဆွဲဆွဲလန်းလန်းဖြစ်နေတာပါ။ခေစီကျောင်းအရာအွန်လိုင်းပေါ်ကငါးပစ်ဂိမ်း၊တစ်တီးဂိမ်း၊ဆလော့ဂိမ်းရှမ်းကိုမီအပါဝင်ငွေကြေးနဲ့လောင်းအစားလုပ်လို့ရတဲ့ဂိမ်းမျိုးမျိုးကလူငယ်လူရွယ်တွေကိုပြစ်မှတ်ထားဆွဲဆောင်နေပါတယ်။မောင်ငယ်က
live မှာ video တစ်ဖိုက်ကြည့်ရတယ်အကြောညာဝဲခါကြတ
ာ live မှာ video တစ်ဖိုက်ကြည့်လိုက်တာနဲ့ကြောညာဝဲခါကြရင်အဲ့ဒါငါပိတ်ကိဆော့ဖို့ကြောညာထိုးနေတာကိုတကယ်ဒီနေ့ထဲမှာဆိုရင်အာလုံးနီးပါးဆော့နေကြတယ်။ကျွန်တော်တကယ်ချင်းအတိထဲမှာဆိုရင်ဆော့နေတဲ့သူတွေရှိသေးတယ်
မောင်ငယ်လူပဲကြောင်းဖွင့်ချိန်ကအတန်းဖော်တငယ်ချင်း6ဦးလဲလောင်းကစားဂိမ်းကိုခုံမင်စွာဆော့နေကြတယ်လို့ဆိုပါတယ်။အသက်10နှစ်ရှိငါးတန်းကျောင်းသားမောင်သူရဆိုကတော့
ကိုကတည်းကပြန်နေကြတော့
ကိုရီဆော့နေတာကြည့်ပြီးဆော့တက်သွားတာတက်သွားတော့ပေးဆော့တာအခုဒီဖုန်းနဲ့ဆော့နေတော့မယ်
ကိုဘေးကပ်ပြီးကြောင်းစာတင်ကျောင်းတွေပိတ်ထားချိန်ငွေကြေးတက်နိုင်တဲ့မိဘတွေကအွန်လိုင်းစာသင်ကျောင်းတွေကိုပိုင်ဆရာမတွေနဲ့မိမိတို့သားသမီးကိုပညာသင်ပေးတာတွေရှိပေမဲ့အခြေခံလူတန်းစားလက်လုံလက်စားမိသားစုကမွေးဖွားလာတဲ့ကလေးတွေအတွက်ကပညာရေးအတွက်ထူးထူးခြားခြားလှူဆောင်နေရတာမရှိပါဘူးတချို့လူငယ်တွေကထိုင်းနိုင်ငံရဲ့လောင်းကစားတစ်မျိုးဖြစ်တဲ့နှလုံးထီသုံးလုံးထီဖက်ကိုစိတ်ဝင်စားကြပြီးတချို့ကတော့ဤပညာအသုံးပြုကစားရတဲ့လောင်းကစားဂိမ်းတွေစီရောက်သွားကြပါတယ်နိုဝင်ဘာလတရက်နေ့မှာတော့တနိုင်ငံလုံးမှာရှိတဲ့ကျောင်းတွေပြန်ဖွင့်ခဲ့ပါတယ်။ဒါပေမဲ့စစ်ကောင်စီလက်အောက်ကပညာရေးစနစ်ကိုမယုံကြည်တဲ့ကလေးတွေကကြားမသွားကြပါဘူး။ရလတ်အနေနဲ့ကတော့မောင်ငယ်အပါဝင်သူတငယ်ချင်းတွေကအွန်လိုင်းဂိမ်းတွေပေါ်မှာအချိန်ကုန်နေကြတော့မှမြန်မာနိုင်ငံလူငယ်ရေးရာကော်မတီတွဲဖက်တွင်ရင်မူဟာကိုဟင်းထက်က
ကိုဗစ်နဲ့အတူကိုစီအောင်ကျွန်တော်တို့ဆီဟာနာပင်မှုဖြစ်တယ်ပေါ့ကျွန်တော်ဒီကိုဗစ်နဲ့အတူကျွန်တော်တို့ဒီကျောင်းသားလူငယ်တွေအထူးသဖြင့်ဒီ10ရက်ရွယ်ဆို15 16တက္ကသိုလ်စတဲ့ကကစပေါ့16ရွယ်တွေပေါ့ညီအစ်ကိုပေါ့ကျွန်တော်ဒီရွယ်တွေမှာကျွန်တော်တို့ကျောင်းတက်ခွင့်တွေဆောင်ရှောင်းနေအထူးသဖြင့်သူတို့ရဲ့ဒီပညာသင်ကြားခွင့်တွေနဲ့သူတို့ရဲ့ဘဝရှိရေးအတွက်သူတို့ဒီလောလောဆယ်အသင်မှုကိုခွင့်ရနေသူတို့ဆောင်ရှောင်းကြတယ်ပေါ့
ရင်းမြို့မှာအရင်ကမရှိခဲ့တဲ့ online လောင်းကစားဂိမ်းကုစလေဆိုင်တွေဟာဖေဖော်ဝါရီလဆရာနာတင်ပြီးတဲ့နောက်အစီအစီပေါ်ပေါက်လာပါတယ်။အွန်လိုင်းဂိမ်းဆော့ဖို့အတွက်ဂိမ်းကိုယ်စားလှယ်တွေကမြို့ထဲလမ်းတွေရောရက်ကွက်လမ်းတွေပါမကြမ်းဆိုင်ပုတ်တင်ပြီးပေါ်တင်တင်လုပ်ကင်နေကြတာပါ။အွန်လိုင်းကနေလောင်းကစားလုပ်ရမှာအွန်လိုင်းငွေပေးချေမှုတွေကတဆင့်ငွေသွင်းငွေထုတ်လုပ်ကြသလိုဂိမ်းကိုယ်စားလှယ်တွေစီကနေကိုယ်တိုင်ငွေသွင်းငွေထုတ်လုပ်ပြီးအလောင်းအစားလုပ်ကြတာဖြစ်ပါတယ်။ဂိမ်းတွေကိုဆော့တဲ့အခါမှာဂိမ်းကိုယ်စားလှယ်စီမှာအ ਨੇ စုံငွေ1000ကျပ်ထည့်ကစားရတာဖြစ်ပြီးဂိမ်းထဲမှာတော့အ ਨੇ စုံငွေကျပ်50ရှိုံနဲ့ဆော်လို့ရပါတယ်။အခုတော့အွန်လိုင်းသုံးပြီးလာကစားလုပ်လို့ရတဲ့ဂိမ်းတွေကျယ်ပြန့်လာကြောင်းကျောင်းနေရွယ်လူငယ်လူရွယ်တွေဒါမကဝင်းစာရေးအတွက်အသက်မူဝမ်းကြောင်းလုပ်နေတဲ့လူငယ်တွေလည်းအွန်လိုင်းဂိမ်းတော်ထဲမှာနှိမ့်ညွတ်နေကြပါတယ်။ဒီထဲမှာကောင်းရရောင်းအလုပ်လုပ်နေတဲ့ကိုမိုးဝေထွန်းတယောက်လည်းပါဝင်ဖြစ်ပါတယ်။
တယောက်တယောက်ဟာဟိုတယောက်စီကနေစပြီးတော့တယောက်စီကနေစဟာဟိုဟာဟိုဘာပြောရင်ကစားပြောက်သွားတာပေါ့ဟိုကဲမလို့သူများကစားနေတာကြည့်ပြီးတော့ကွာကိုလည်းကစားကျစိပောက်သွားတာပေါ့သူနိုင်နေတာကြည့်တော့ကိုလည်းနည်းနည်းဆက်ကြည့်ဦးမယ်ဆိုတော့ပုံရံမျိုးနဲ့လောက်လိုက်တာပါ
အွန်လိုင်းပေါ်ကအလောင်းစားလုတ်တဲ့ငွေပမာဏကလည်းကြက်တောင်းကနန်းကနေ300ချီအထိအနိုင်ရှုံရှိပါတယ်အွန်လိုင်းလောင်းကစားနီးခေတ်စားလာတာနဲ့ပတ်သက်ပြီးရေလုံငန်းရှင်တူဖြစ်သူဦးစိုးဦးက
အပေးကလာခင်းနေဆိုတော့တက်ပေးဟာတောင်းရတယ်ရတော့ဂိတ်ကိုစစနေနေတော့ဆောင်းကြတော့အခုတို့တသမီလာမှာအခုတဂိတ်ကိုဆောင်းနေကြတ
ယ်တက်ပေးတဲ့ကံကလည်းဖြစ်နေတော့ဂိတ်ကိုစစနေနေဆောင်းနေကြတာပေါ့တို့တသမီတွေတောင်ဒီဂိတ်ကိုဆောင်းနေကြတယ်လူကြီးတွေမသိပေမဲ့သူတို့ကတော့ဒီဂိတ်ကိုအဓိကအာယုရှိနေတယ်ကျောင်းတော်နေတောင်မှပြောရမယ်ဆိုရင်အာယုဆိုင်မှုအနေရပါပေါ့ဒီနေထားနဲ့ဆိုရင်အခုကျောင်းတက်တောင်မှဒီဂိတ်ကိုမဆောင်းတော့ပဲဆက်လို့နေမယ်ဆိုရင်ပြန်ရေးကိုနှောင့်ယှက်ဖြစ်နေတယ
်ဒီလောင်းကစားနေကမြို့ပြလူလူလူတန်းစားတွေအပြင်ကြီးလက်နေသူတွေကိုပါဆွဲဆောင်နေပါတယ်မြေကြီးရန်ထဲမှာရှိတဲ့တပွက်ကြီးရွာအုပ်စုပရေတောင်ကြီးရွာကအသက်23နှစ်ရှိတဲ့ကိုရန်အေးလဲအွန်လိုင်းလောင်းကစားဂိမ်းဆွဲဆွဲလန်းလန်းကစားခဲ့သူတယောက်ပါသူ့အပါဝင်ပရေတောင်ရွာကလူငယ်တွေဟာ online game jam muiji song song da wei shi ni de lo a lo kai ni ma pyet ni ya de lo su ba de ku yan yi ga
ha za di nai ku o top up ba top up da de le top up da mo jat tra cha ga zo lo han na ba la so che o
a khu gaming ga mai do bu song da mya de to le taw nai le pya song da de ta dei khwe a ti nai bu de ya song da de ဆောင်မဆူလူငယ်တော်တော်များများဆောင်နေကြတာသိချင်ပြီးဆုံးနေကြတာတချို့ဆိုဖိုးပောင်ပြီးဆော့နေကြတုံးပဲ
ဒီလိုမျိုးမြို့နေလူဒန်းစာရောကျေးလက်နေလူဒန်းစာတွေပါအွန်လိုင်းလောင်းကစားဂိမ်းကစားလာအောင် Facebook လိုလူမှုကွန်ရက်တွေကတဆင့်ဆွဲဆောင်နေတာဖြစ်တယ်လို့မြန်မာနိုင်ငံလူငယ်ရေးရာကော်မတီတွဲဖက်တွင်ရင်မှုဟောင်းကိုဟိန်ထက်ကဆိုပါတယ်
ဒီနောက်တစ်ခဏလေးကတော့ဒီလူငယ်တွေကြားထဲမှာခဏခင်မှာဆိုရင်ကျွန်တော်တို့ဒီ social media ပေါ့လေသူတိ Facebook လို့ဟာမျိုးပေါ့ဆိုတော့ Facebook ရဲ့လွှမ်းမိုးမှုတွေကလူငယ်တွေမှာအင်တာမတ်တရားမှုရှိတယ်ပေါ့အဲ့တော့နောက်တစ်ကျွန်တော်တို့လုပ်နိုင်တဲ့ဟာတွေရှိတယ်အထူးသဖြင့်ကျွန်တော်တို့ဒီ social influencer တွေဖြစ်တဲ့ဥပမာထားလိုက်ပြောကျွန်တော်တို့ live page တွေဖြစ်တဲ့ဟာသားတွေရိုက်နေတဲ့သူတွေရှိတယ်အဲ့လိုမျိုးတွေပေါ့ဆိုတော့အဲ့လိုမျိုးဒီ social influencer တွေရဲ့ဒီသူတို့ရဲ့ဒီ Facebook like page တွေကနေတစ်စီးခုနပြောတဲ့ဒီ onlineလောင်းကစားဂိမ်းတွေကသူတို့ဘဝတွေကိုနေချင်းညချင်းကြောင်းလဲစေတယ်နေချင်းညချင်းချမ်းသာလာစေဆိုရက်ဒီသူရဲ့ဒီအကျိုးစီးပွားအတွက်ပဲရှိရတဲ့ဒီဟိုပါပေါ့လေဒီအကျညာမျိုးတွေကိုကျွန်တော်တို့နံပါတ်1အရင်ဟိုတိုက်ဖြတ်ဖို့လိုအပ်တယ်လို့ယူဆတယ
်အရင်အစိုးရလက်ထက်ကပြဋ္ဌာန်းခဲ့တဲ့2019ခုနှစ်လောင်းကစားဥပဒေအရဆိုရင် online လောင်းကစားဂိမ်းတွေဟာတရားမဝင်ပါဘူးဒါပေမဲ့ထိရောက်စွာဟန်တားနိုင်ခြင်းမရှိတာကြောင့်online လောင်းကစားဂိမ်းတွေဟာပြည်သူတွေကြားတဲ့တစိမ့်စိမ့်ထိုးဖောက်ဝင်ရောက်လာတာဖြစ်ပါတယ်။လူမှုကွန်ရက်ပေါ်မှာဂိမ်းကစားဖို့ဆွဲဆောင်တာတွေများပြားလွန်းတဲ့အတွက်ဂိမ်းကြင်ညာနေသူတွေအနေနဲ့ကောင်းတာတွေကမရည်ပဲဂိမ်းကြောက်ဖြစ်နိုင်တဲ့ဆိုးကျိုးတွေကိုပါထည့်သွင်းကြင်ညာတင်တယ်လို့အကြံပြုမှုတွေလည်းရှိနေပါတယ်။တရုတ်နိုင်ငံမှာတော့အခုလို online ဂိမ်းတွေကိုအသက်18နှစ်အောက်ကလေးတွေကတောက်ကြနေစနေတနင်္ဂနွေနေ့တွေမှာတနာရီစီတာကစားခိုင်းပြီးကျောင်းခွင့်ရက်ဒီမှာကစားဖို့တားမြစ်ထားပါတယ်မြန်မာနိုင်ငံလူငယ်ရေးရာကော်မတီတွဲဖက်တွင်ရမှုဟောင်းကုဟိန်ထက်ကတော့ဒီလိုအမြင့်တွယ်လာနေတဲ့အွန်လိုင်းလမ်းကစားဂိမ်းကစားသူတွေရော့နေလာအောင်အသိပညာပေးတာတွေလုပ်တင်နေလို့ဆိုပါတယ
်ဒီဘက်ကတော့ဒီဟိုနိုင်ငံရေးရာဟိုခဏချင်းမှာတော့အားလုံးအသိတဲ့အတိုင်းပဲအဥဆောင်မှုဆိုတဲ့ဟာမျိုးကြတော့အခက်ခဲတွေစိတ်ခေါ်မှုတွေရှိတယ်အဲ့တော့ဒီ social influencer တွေပဲခုနလိုမျိုးပေါ့လေဒီဟို online လောကစားတွေကြီးညာမကြီးညာတဲ့ဟာမျိုးတွေပေါ့လေဒီလိုမျိုးဟိုဟာတွေကပဲပြန်ပြီးတော့ဒါမျိုးတွေကိုကျွန်တော်တို့မတင်ဖို့မလုပ်ဖို့သူတပည့်ဒီ misinfo တွေကိုလူငယ်တွေစီကိုမဖြတ်ဖို့ဆိုတဲ့ဟာမျိုးတွေကိုကျွန်တော်တို့ဒါချီချီရောက်ရောက်ဟိုဒီ champion online campaign ပုံစံမျိုးတွေကျွန်တော်တို့လုပ်နိုင်တော့ဒီတက်ရောက်မှုကတော့ intern မှာကျွန်တော်တို့အားရှိသွားလိမ့်မယ်လို့ယူဆတယ်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒို့အတန်တန်လှန့်အစီအစဉ်ကိုဒို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နဲ့6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီးဖောင်ဒေးရှင်းဖီရွန်ဒဲကတင်ဆက်တာဖြစ်ပါတယ်။ဒို့အတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။အခုနားဆင်ရတာကတော့ဒို့အတန်အစီအစဉ်ဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ VOA မြန်မာ VOA American တန်ကနေပြီးတော့စနေမနက်ခင်းအစီအစဉ်တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုတိုက်ရိုက်ထုတ်လည်နေပါတယ်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမင်းမြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bing တို့ Channel 101ဒါမှမဟုတ် Thaicom 6တို့ Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် ကျွန်တော်ဖန်ယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ VOA အမေရိကန်နာကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုအစည်းအဝေးဒုတိယပိုင်းမှာအပတ်စဉ်ကဏ္ဍတွေနဲ့တပတ်အတွင်းမြန်မာနဲ့နိုင်ငံတကာသတင်းစုစည်းတင်ပြချက်တွေကိုနားဆင်ကြရမှာပါ။အခုပထမဆုံးအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးကိုထုတ်လွှင့်ပေးပါမယ်။နိုင်ငံတော်လေးဝက်ချက်ဥပဒေကိုနိုင်ငံတကာကလက်နက်ကိုင်အဖွဲ့အစည်းတွေနဲ့အစိုးရတွေကအသုံးပြုလေးရှိပါတယ်။မြန်မာစစ်ကောင်စီကလည်းဒီဥပဒေကိုအသုံးပြုပြီးဩစတြေးလျနိုင်ငံမဂွာရီတက္ကသိုလ်ကပါမောက်ကရှောင်းတန်းနာကိုတရားစွဲဆိုထားပါတယ်။ဥပဒေရဲ့သဘောတဘာဝကဘာဖြစ်ပါသလဲအမျိုးသားညီညွတ်ရေးအစိုးရတရားရေးဝန်ကြီးဦးသိန်းဦးကိုမေးမြန်းဆွေးနွေးပြီးဦးသိန်းမောင်တန်းတင်ဆက်ထားတာနားဆင်ကြည့်ရှုကြပါခင်ဗျာ
လိုင်းတော်ကျွေးအစိုးရကအောက်ပါ20ကျော်ဒီမှာကြာနေတဲ့ဥပဒေပါအိန္ဒိယမှာလည်းအခုထိအသုံးပြုနေကြပါတယ်မြန်မာနိုင်ငံမှာလည်းအခုထိအသုံးပြုနေသေးပါပဲဩစတြေးလျနိုင်ငံမက်ကွာရီယူနီဗာစီတီရဲ့စီးပွားရေးပါမောက္ခဖြစ်ပြီးတော့နိုင်ငံတော်အတိုင်းအမြင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့စီးပွားရေးမူဝါဒဆိုင်ရာအကြံပေးဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့တဲ့ပါမောက္ခမစ္စတာရှွန်တာနယ်ဆွဲဆိုရတဲ့အမှုမှာလည်းဒီဥပဒေကိုအသုံးပြုထားတာကျွန်တော်တို့တွေ့ရပါတယ်။နိုင်ငံတော်တော်များများမှာလည်းနိုင်ငံတော်ရှုဝဲအဥ်တွေရှိကြပါတယ်။ဥပမာတစ်ခုပြောရလို့ရှိရင်ကျွန်တော်တို့အမေရိကန်နိုင်ငံမှာ World Trade Center နဲ့ဒီပန်ဂွန်ကိုလေရင်နဲ့တိုက်ခိုက်တိုက်ခိုက်ပြီးတဲ့နောက်ပိုင်းမှာမွတ်စလင်အတိုက်ဝင်းကိုကျွန်တော် FBI ကစုံစမ်းထောက်လန်းတာတွေလုပ်ခဲ့ပါတယ်။အဲဒီလိုဆောင်ရွက်တာဟာစုံစမ်းထောက်လန်းတဲ့အဆင့်ကိုကြိုလွန်ပြီးတော့မွတ်စလင်တွေကိုဒုတိယနိုင်ငံသားအနေနဲ့ဆက်ဆံပြုမှုတာဖြစ်တယ်ဆိုပြီးတော့ကယ်လီဖိုးနီးယားပြည်နယ်ကမွတ်စလင်တော်ကနေမှကျွန်တော်တို့ FBI ကိုတရားစွဲတဲ့အမှုတွေဖြစ်ခဲ့ပါတယ်။အဲ့ဒီအမှုတွေမှာတော့ FBI ကနေမှကျွန်တော်တို့ကနိုင်ငံတော်ရှုဝဲအုပ်တွေရအချက်လက်တွေကိုပြောဆိုနိုင်မှုဆိုပြီးညှင်းဆို့ခဲ့ကြတာရှိပါတယ်။အခုနောက်ဆုံးလွန်ခဲ့တဲ့နှစ်ပတ်လောက်မှာအတရားတော်ကိုဒီအမှုကရောက်ရှိသွားခဲ့ပါပြီ။ဆိုလိုချင်တာကတော့စစ်တပ်နဲ့ထောင်လိုင်းရဲ့အဖွဲ့တွေကဒီဥပဒေကိုတုံ့တက်ကြတဲ့သဘောကိုပြောချင်တာပါ။ဆိုတော့ဒီဥပဒေနဲ့ပတ်သက်ပြီးအမျိုးသားညီညွတ်ရေးအစိုးရဝန်ကြီးဦးသိန်းဦးကိုကျွန်တော်အခုလိုစပြီးတော့အမေကြည့်ပါလေ။တာဝန်ရှိကြတာဒီဥပဒေကိုကျွန်တော်ဖတ်ကြည့်တဲ့အခါမှာနော်ဒီရန်သူအတွက်နော်နိုင်ငံတော်ကိုထိခိုက်လို့လဲရွယ်ချက်နော်လူကြိုရေးဆိုင်ရာအချက်လက်ရှုဝဲထောင်ခံတဲ့တင်အစရှိတဲ့အသုံးလုံးတွေကိုအသုံးလုံးသွားတာကိုကျွန်တော်တွေ့ရပါတယ်။ရန်သူဆိုတာနိုင်ငံတော်ရဲ့ရန်သူလို့ဆိုလိုတာလို့ကျွန်တော်ဒီလိုပဲနားလည်ပါတယ်ဆရာ။ဒါပေမဲ့ကျွန်တော်တို့ writer သတင်းတော့နှစ်ယောက်ကိုဆွဲတဲ့အခါမှာလည်းဒီဥပဒေကိုအသုံးပြုခဲ့တယ်။အဲ့ဒီအတိတ်ပဲရဆိုလို့ရှိရင်လည်း writer သတင်းတော်ကနိုင်ငံတော်ရဲ့ရန်သူလိုဖြစ်နေပဲပေါ့နော်။အခုကျွန်တော်တို့ဒီမကွာရီတက်လိုကနေမှဒါပမောက္ခကိုတရားဆွဲတဲ့ဆိုလို့ရှိရင်လည်းဒီလိုကရန်သူလိုသဘောမျိုးဖြစ်နေပါလေ။ဒါတော့ဒါနဲ့ပတ်သက်ပြီးဒီဥပဒေနဲ့ရဲ့သဘောဆရာနားလည်ချက်ကိုပထမဦးဆုံးရှင်းပြပေးပါဆရာ။
အဓိကအချက်ကတော့ကျွန်တော်တို့ဒီတနင်္ဂနွေတနင်္ဂနွေဆစ်ဖြစ်တဲ့အခါမှာသူ့နိုင်ငံကိုယ်နိုင်ငံထောက်လန်းရေးဝင်လုပ်ကြပါတယ်အချက်လက်တွေလိုချင်ကြတယ်ဘာလို့စီးရေးချက်လက်ကအရေးကြီးတာ哦အဲ့ဒီစီးရေးချက်လက်တွေပြုလို့ရှိရင်ဖြိုးဝဲချက်တွေဆက်သွယ်ချက်တွေဒါတွေကိုရလို့ရှိရင်စီးရေးရဓာစီရတာဖြစ်ပါတယ်ဒါကြောင့်မလို့ဒီလိုလုပ်တဲ့ဟာတွေကိုလုပ်လို့မရအောင်အဓိကကတော့နိုင်ငံတော်ဖြိုးဝဲချက်ဥပဒေကိုထုတ်ကြရတာဖြစ်ပါတယ်ဒါကဒီဖြိုးဝဲချက်ရဲ့အဓိကအချက်ကအဲ့ဒါ
အရင်ဆဲဆိုရလက်ထက်သုံးပါပေါ့ဆိုလို့ရှိရင်လည်းကျွန်တော်တို့စာနယ်ဇင်းတွေမှာအစိုးရတာဝန်တွေကိုကြိုက်တာဟိုကဒါတပ်ပုံတွေပါတွေဖော်ပြမှန်မရခဲ့ပါဘူးကျွန်တော်တို့ဒါကနိုင်ငံတော်ရှုပ်ရဲ့အုပ်တွေနဲ့ညှိတယ်ဆိုပြီးဒီဥပဒေကိုအသုံးပြုတာတွေကအဲ့ဒီလောက်ထိကျွန်တော်တို့ဖြစ်လာတာကိုတွေ့ရပါတယ်အဲ့တော့နိုင်ငံတော်နိုင်ငံရဲ့ဥပဒေရေးဆွဲထားပုံကတနိုင်ငံနဲ့တနိုင်ငံမတူကြဘူးဆိုတော့ကျွန်တော်နားလည်ပါအခြားနိုင်ငံကအထူးသဖြင့်ဒါအိန္ဒိယရဲ့ဥပဒေကိုယူအခြေခံပြီးယူထားတာဆိုတော့အိန္ဒိယပေါ့နော်ဆိုတော့သူတို့စစ်တပ်နဲ့အာဏာပိုင်တွေကြားမှာဒီဥပဒေကိုနားလည်တဲ့သဘောပေါက်ပေါ့မြန်မာစစ်တပ်နဲ့မြန်မာအာဏာပိုင်တွေနဲ့ဘာများရှာကွာပါလဲရှာ
ဒီမိုကရေစီစနစ်ကိုကျင့်သုံးတဲ့နိုင်ငံတွေနဲ့အာဏာရှင်စနစ်ကိုကျင့်သုံးတဲ့နိုင်ငံတွေရဲ့ကွာခြားမှုလို့ပဲကျွန်တော်ပြောချင်ပါတယ်။အာဏာရှင်စနစ်ဖြစ်တဲ့အတွက်ကြောင့်အာဏာရှင်ကသူ့ရဲ့ကျွန်တော်အာဏာတည်မြဲရေးအတွက်ကိုအဓိကကျွန်တော်တို့လုပ်တဲ့ဟာတွေပေါ့။သူအာဏာလွတ်သွားမဲ့ကိစ္စမျိုးတွေကိုအပြင်ကိုရောက်သွားမဲ့ဟာကိုသူကနိုင်ငံတော်နဲ့တိုင်ပေါက်တာပေါ့ဗျာ။နိုင်ငံတော်ရဲ့အာဏာကိုသူတုံးနေရတယ်။ဒါအဲကြောင့်မို့လို့သူကြာရှုံးရင်းသည့်နိုင်ငံတော်ကြာရှုံးရင်းဆိုတဲ့ကျွန်တော်တို့ကောက်ချက်ကိုစွဲပြီးတဲ့အခါကျတော့သူရဲ့လုပ်ရက်တွေကိုဒီဥပဒေနဲ့ကာကွယ်တာပေါ့ဒီမိုကရေစီနိုင်ငံတွေကတော့ရွေးကောက်ပွဲနဲ့သွားတာလေရွေးကောက်ပွဲနဲ့သွားတဲ့အတွက်ကြောင့်မို့လို့သူတို့နိုင်ငံရှုံးရင်းကလူလူရဲ့ကျွန်တော်ဒီရွေးကောက်ပွဲတရားမျှတတဲ့ရွေးကောက်ပွဲပေါ်မှာမဲပေးတာနဲ့ပဲဆုံးဖြတ်တာပေါ့ဒါကြောင့်မို့သူတို့ဒီအဲ့ဒီအတွက်ကိုသူတို့ကာကွယ်ရတဲ့အကြောင်းမရှိလူလူကိုစီရင်ရမယ့်အနေအထားပဲရှိတယ်ဒါကြောင့်မို့လို့အိန္ဒိယနိုင်ငံဟာဒီမိုကရေစီစနစ်ကိုကျွန်တော်အမြင့်တွယ်အောင်ကျင့်သုံးတဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်မို့လို့သူ့နိုင်ငံမှာလည်းပဲတကယ်ကိုကျွန်တော်တန်းကြီးရဲ့ပြောရချက်တွေကိုပဲသူကတကယ်ပြောရချက်လိုပဲသတ်မှတ်ပြီးတော့မြန်မာနိုင်ငံမှာတော့သူတို့အာဏာကိုထိကြိုက်မဲ့ကိစ္စလုပ်ရမှန်းတမရအောင်ပြောရချက်ဆိုတဲ့ဒီဟာနဲ့ကျွန်တော်တို့ကောက်ချက်ဆွဲပြီးတော့ပြစ်ပေးတာတွေဖြစ်တာပေါ့ဒီဥပဒေကမြန်မာနိုင်ငံသားတွေအတွက်အင်မတန်မှာပဲကြောက်ရွံ့ကောင်းတဲ့ကျွန်တော်ဥပဒေဖြစ်နေတယ်မတရားတဲ့ဥပဒေဖြစ်နေတယ်ဆိုတာတွေ့ရမှာဖြစ်ပါတယ
်ဟုတ်ပါတယ်အင်တာနက်မှာဒီဥပဒေကြောင့်ရေးကြတာတွေကိုကြည့်လိုက်တာနဲ့ထိတ်ဆုံးစာကြောင်းမှာပါလဲဆိုဆရာခွန်းလာကပြောသွားခဲ့တယ်ပေါ့နော်ကျွန်တော်တို့နိုင်ငံသားထောက်လှမ်းရေးတနည်းပြောလို့ရှိရင်အရစကားနဲ့ပြောရင်ဒါစပိုင်ဘူတာတဲ့ဥပဒေတို့ဒီလိုရေးထားတာကိုလည်းကျွန်တော်တို့သွားတွေ့ရပါတယ်ဒါခုနလည်းဆရာပြောခဲ့ပြီးပါပြီဒါပေမဲ့မြန်မာနိုင်ငံမှာကြတော့အဲ့ဒီဥပဒေကိုအဖြစ်နဲ့အုပ်ချုပ်ရေးယုံတိုင်းလိုလိုမှာကျွန်တော်တို့သွားပြီးတော့ချိန်ထားတာတွေကိုသွားတွေ့ရတယ်နောက်ပြီးတချို့ယုံနေမှာလည်းဒါကိုချိန်ထားတာကိုသွားတွေ့ရအဲ့တော့ဥပဒေသမားတောင်းကနေပြောရင်အဲ့ဒီလိုချိတ်ထားတာဒီအဲ့ဒီလိုဥပဒေတွေကိုအသုံးပြုနေတာဒီကအဆက်ရက်လားဒါတွေကိုဘယ်လိုဥပဒေကြောင်းရအောင်ဘယ်လိုနည်းနဲ့တားမြစ်နိုင်လဲ
ဒီသူ့ရဲ့အာဏာတည်မြဲရေးအတွက်ကိုကျွန်တော်ကြားခံပြီးတဲ့အနေနဲ့တုံးတာဒီမိုစီနိုင်ငံတွေကဥပဒေဆိုတာကဒီလူရဲ့ society ကိုတိုးတက်သွားဖို့အတွက်ဘယ်ဟာတွေကောင်းတယ်ဘယ်ဟာတွေဆိုးတယ်ဆိုပြီးတော့ပြည့်ညတ်ချက်တွေနဲ့ပေါ့နော်ဒီ community ရဲ့ value တွေကိုထိန်းနိုင်ဖို့တည်းလုပ်တဲ့ဥပဒေဒါကြောင့်မို့လို့ဒီဥပဒေနှစ်ခုရဲ့အဓိကချက်ကကျွန်တော်တို့အင်တာမတ်ကွာခြားပါတယ်။ဒီနေရာမှာပြောမယ်ဆိုရင်အင်္ဂလိပ်လိုပြောမယ်ဆိုရင် rule of law နဲ့ကျွန်တော်တို့ law and order နဲ့ကွာပါတယ်။ rule of law ဆိုတာကတကယ်ကိုတရားဥပဒေ just law လို့ခေါ်တဲ့တရားမျှတတဲ့ဥပဒေတွေစွမ်းမှုကိုဖြစ်ပါတယ်။ law and order ဆိုတာကတော့နိုင်ငံတော်ကထုတ်တဲ့ဥပဒေမှန်မြောက်နိုင်ငံတော်ဖို့ဆိုတဲ့တရားဥပဒေစွမ်းမှုကြီးဖြစ်ပါတယ်။ဥပဒေရဲ့ဒီကွာခြားချက်နှစ်ခုကအဲ့ဒါဖြစ်ပါတယ်။အဲ့တော့တရားဥပဒေစွမ်းမှုကြီးဆိုတာတရားသောဥပဒေများစွမ်းမှုကြီးမှတရားဥပဒေစွမ်းမှုကြီးဖြစ်တာပါ။ဒီ law and order ကတော့တရားဥပဒေစွမ်းရေးလို့မြန်မာနိုင်ငံမှာပြန်ထားပါတယ်2008ရဲ့ကျွန်တော်တို့ဒီ political ချေဥပဒေမှာလည်းပဲကျွန်တော်တို့အရင်ဆုံးကပြန်ထားတယ်တော့တရားဥပဒေစွမ်းရေးလို့မြန်မာတို့ပြောတဲ့ဟာကိုအင်းလို့ပြန်ထားတာ law and order ပဲပြောထားပါတယ်တော့တနည်းအားဖြင့်ပြောမယ်ဆိုရင်နိုင်ငံတော်ကထုတ်သမျှဥပဒေကိုလိုက်နာရမယ်ဒါတရားဥပဒေစွမ်းရေးဆိုတဲ့အဓိပ္ပာယ်ဖြစ်ပါတယ် trade off ဆိုတာပြည်ထရေးရလာတာဟုတ်ပြည်ထရေးရစစ်တပ်ကခံတာဖြစ်တာဟုတ်ဒါကြောင့်မို့လို့ဘလောက်ထိတောင်ဆိုးသွားလဲဆိုလို့ရှိရင်စစ်တပ်ရဲ့အသုံးစိတ်ကိုတောင်မှတွတ်တော်တဲ့မှာတော့မေးခွင့်မရှိဘူး။ဟိုပြတ်ထန်းထားတာ။ဒါကဘာဖြစ်လဲဆိုကြတော့တေချာပေါ့စစ်တပ်ကိုကာဝယ်ဖို့အတွက်ကိုဒီဥပဒေကိုနိုင်ငံတော်နဲ့စစ်တပ်ကိုတွဲယူတာတွဲပြီးတော့ကျွန်တော်ဆွဲယူပြီးတော့တုံးလိုက်တဲ့ဟာမျိုးဖြစ်တယ်။ဒါဆရာမေးခွန်းကိုပြောမယ်ဆိုလို့ရှိရင်တော့ဆရာနာရှင်လွှမ်းမိုးရေးကိုအဓိကကြားကန်ပြီးတော့ပေးနိုင်ဖို့အတွက်ကျွန်တော်တို့ဒီထွေးအိုးရုံးနေမှာဒီဟာတွေကိုချိန်ဆထားပြီးတဲ့အခါကျတော့တွေ့တယ်မို့လားငါတို့ဒီအောက်ကနေလှုပ်လှုပ်တယ်ဆိုတာကိုဒူးဒူးကိုချိန်ရောက်တဲ့အတိပေးနေတယ်လို့ကျွန်တော်အဲ့လိုနားလဲပါ။ဟုတ
်ကဲ့ရပါဟုတ်ကဲ့ခင်ဗျာအိန္ဒိယနိုင်ငံရေးသွားကြည့်လိုက်လို့ရှိရင်ဤသူလူလူရဲ့သတင်းရယူပိုင်ခွင့်ဥပဒေကိုပြဋ္ဌာန်းထားတာတွေ့ရတယ်။ဒါဤသူလူလူရဲ့သတင်းရယူပိုင်ခွင့်ဆိုတာကလည်းအခြေခံလူခွင့်ရေးနိုင်ငံသားတွေရဲ့အခြေခံခွင့်ရေးတစ်ခုဖြစ်တယ်။အိန္ဒိယတရားလွတ်တော်ဆုံးဖြတ်ချက်တချို့မှာဆိုလို့ရှိရင်သတင်းတွေမှာကျွန်တော်တို့တွေ့ရတာဆိုလို့ရှိရင်သတင်းရယူပိုင်ခွင့်ဥပဒေကနိုင်ငံတော်ရှုဝဲချက်ဥပဒေကိုသွားမိုးတယ်လို့ဆိုတဲ့ဆုံးဖြတ်ချက်တွေတော့ကျွန်တော်တို့သွားပြီးတွေ့တာဒါခေတ်ကကြောင်းလဲလာခဲ့တာပေါ့နော်ဆိုတော့အထူးသဖြင့်ဒီသတင်းသမားတွေနဲ့ပတ်သက်တဲ့ပညာရှင်တွေနဲ့ပတ်သက်တဲ့ကိစ္စတွေမှာဒီချက်ကိုသွားပြီးတွေ့ရပါတယ်နော်အဲ့တော့ဒီဥပဒေဟာဒီမိုကရေစီနဲ့ပြည်သူလူထုရဲ့အခြေခံရပိုင်ခွင့်ဘယ်လိုပဲပုံစံကျင်နေတယ်လဲဘယ်လိုအနေနဲ့ပြုနေတယ်လဲ
ဒီဒီမိုကရေစီနိုင်ငံတွေမှာကျွန်တော်တို့အခုနောက်ပိုင်းမှာကျွန်တော်ဘာတွေလုပ်လာလဲဆို information act တွေကိုပြတ်ထန်းထားတာပြတ်ထန်းလိုက်ကြပါတယ်အဲ့ဒါကတော့ဘာလဲဆိုကြတော့ကျွန်တော်တို့ဒီတင်းကိုလွတ်လွတ်လပ်လပ်ရယူပိုင်ခွင့်ပေါ့ အဲ့ဒီမှာမှတစ်ခါထပ်ပြီးတော့ကိုယ်နဲ့ပတ်သက်တဲ့ဟာဥမာကိုယ်ကိုဖန်ဆီးသွားတယ်ဆိုလို့ရှိရင်ဒီဘာနဲ့ဖန်ဆီးလဲဆိုတာကိုမေးပိုင်လို့ရှိတယ်ဒါကအခြေခံချက်ပဲဒီတော့ကလည်းဖန်ဆီးနိုင်ဖန်လို့မရဘူးဘယ်ဥပဒေနဲ့ဖန်လို့ဘယ်ဥပဒေကိုချိုးဖောက်လို့ဖန်လဲဆိုတာပြောဖို့ပြောရတယ်ပြီးလို့ရှိရင်အဲ့ဒီဥပဒေကဘယ်လောက်ထိအကျိုးတရားမှုရှိတယ်ဘယ်လောက်ထိပြည်ထောင်ချနိုင်တယ်လဲဆိုတာလည်းပြောဖို့ပြောရတယ်ဘာလို့လဲဆိုတဲ့အခါကျတော့ခုနကလည်းလှုပ်ရှင်တာလှုပ်ပြီးတော့နိုင်ငံတော်ဆွဲဝေါ်ဟာရကိုတုံးပြီးတော့လှုပ်ရှင်တာလှုပ်လို့မရအောင်ဖြစ်ပါတယ်ဒါကြောင့်မို့လို့ကျွန်တော်တို့ဒီတရင်လွတ်လပ်ခွင့်ပေါ့တရင်နဲ့မီဒီယာလွတ်လပ်ခွင့်ဆိုတဲ့ဥပဒေဟာနိုင်ငံတိုင်းမှာပြတ်ထန်းလာကြတာအတိအသေးပဲပါပဲ။ဘာလို့လဲဆိုတော့လူတူချင်းစီရဲ့အခွင့်အရေးတွေတော့လူအစုတော့အခွင့်အရေးတွေကိုအကာအကွယ်ပေးနိုင်ဖို့အတွက်ကအစိုးရကတက်ရှင်တဲ့ပုံမှန်တက်ပြီးတော့အရေးယူလို့မရအောင်လို့လှုပ်ထလာဖြစ်ပါတယ်။တော့မြန်မာနိုင်ငံမှာလည်းပဲကျွန်တော်ဒီဥပဒေကိုလှုပ်ဖို့ပဲဖြစ်ပါတယ်။ဒါပေမဲ့လို့လည်းပဲဖွဲ့စည်းပုံစီရင်ဥပဒေအရာကိုကစစ်တပ်ကအတားအယူထားပြီးတဲ့အခါကျတော့ဒီနိုင်ငံတော်လျှောက်ဝှက်ချက်ဥပဒေနဲ့လည်းပဲစစ်တပ်ကိုအကာအကွယ်ပေးနေတာပေါ့။တော်တရားမလို့ကျွန်တော်တို့ဒီလုပ်တယ်ဒါပေမဲ့လည်းကျွန်တော်ဖြည်းဖြည်းရရောက်ကျွန်တော်အတုံးမပြုတ်နဲ့
ပါတီပန်ကိုပါတီပန်ကိုကျွန်တော်တို့မတင်နိုင်ခဲ့သေးဘူးပေါ့
ဟုတ်တယ်ဟုတ်တယ်အဲ့ဒီအတွက်ကိုဆွေးနွေးနေတော့ပဲရှိသေးတယ
်ဘလို့သတင်းချက်လက်ကဒါလုံခြုံရေးဆိုင်ရာသတင်းချက်လက်ဖြစ်တယ်ဒါတိကျတဲ့ဖွင့်ဆိုချက်ပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံပြန်ကြည့်လိုက်လို့ရှိရင်အစိုးရဆက်ဆက်ဟာခင်းနဲ့အညီဒါမပြောင်းလဲခဲ့နိုင်ဘူးလို့ပြောလို့ရမယ်ထင်ပါတယ်နော်ဘယ်တရင်ချက်ကပြည်သူသိပိုင်ခွင့်ရှိပြီးဘယ်တရင်ချက်ကဒါနိုင်ငံတော်ကကာလကန့်သတ်ချက်နဲ့နော်ထိန်းသိမ်းထားလို့ရတယ်ဆိုတော့ဒါမူဝါဒပေါ့နော်အဲ့ဒါလည်းခင်းတဲ့အောင်ဝင်တဲ့မူဝါဒပေါ်ရှိရလားလို့မေးခွန်းထုတ်ရှာရှိပါတယ်ဘလို့ပြုပြင်ကြောင်းလဲရေးတွေလုပ်ဖို့လိုမယ်လို့ဆရာထင်ပါတယ
်အဓိကတော့အခြေခံကနေပြောပြုပြင်ကြောင်းလဲရမယ်ကိစ္စဖြစ်တယ်လို့ကျွန်တော်တို့နားလဲပါတယ်ဒီကဲအဓိကကျွန်တော်တို့ဒီအမှတ်ခံထားတာကတော့ဖွဲ့စည်းပုံခြေရန်ဥပဒေပေါ့ဖွဲ့စည်းပုံခြေရန်ဥပဒေထဲမှာလည်းပဲသူ့ရဲ့ principle တွေကိုမူတွေကိုအမှတ်ခံရမယ်အဲ့ဒီမူတွေနဲ့အညီဥပဒေတွေကိုလောက်ရမယ်ပြီးရင်အဲ့ဒီဥပဒေကိုအကောင့်ထဲပေါ်ပေးမယ်ကျွန်တော်အဖွဲ့အစည်းကျွန်တော် democratic institution တွေလည်းပဲလောက်ရလိမ့်မယ်ဒီ၃ခုဟာ၃ချောင်းတောက်နဲ့ကျွန်တော်လုပ်တဲ့အခါကျွန်တော်တို့မှာခိုင်မာနေမှာပေါ့မြန်မာနိုင်ငံမှာတော့ဒီ constitution ထဲမှာလည်းဒီလိုကျွန်တော်တို့အမှတ်ခံထားတာမရှိဘူးဒီဆိုင်ရလူခွင့်ဥပဒေတွေကိုတောင်းမှကျွန်တော်လက်မှတ်မထိုးရသေးတဲ့အတွက်ကြောင့်မို့ဥပဒေကလည်းပဲကျွန်တော်လုံးလုံးမလုပ်ခဲ့ဘူးလုံးလည်းမရှိလည်းမရှိသေးဘူးအဲ့တော့ဒီမရှိတဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ဒီဥပဒေတွေကိုသူတို့အတွက်အကောက်ပဲပေးရမယ် democratic institution တွေပေါ့နော်ကျွန်တော်တို့ဒီ enforcement လုပ်နိုင်တဲ့ဟာတွေလည်းပဲကျွန်တော်ဌာနတွေကလည်းပဲမရှိသေးဘူးအခြေခံအားဖြင့်ကပြောင်းလဲရမယ့်ကိစ္စတွေဖြစ်ပါတယ်ဒီလိုအခြေခံတွေမရှိဘဲနဲ့ကျွန်တော်တို့ရဲ့လုံခြုံမှုဟာကျွန်တော်တို့ဒီထဲမှာပဲရှိနေမယ်ကျွန်
တော်တို့ရဲ့ democracy ဖြစ်ရလဲတားရှည်လိုက်မယ်ပေါ့
ဟုတ်တယ်လက်စွပ်လက်ကင်ပြနိုင်ရင်လည်းတကယ်လက်တွေ့လုံနိုင်တဲ့ဟာမျိုးတွေရှိဖို့လိုအပ်ပါတယ်လို့ကျွန်တော်အဲ့လိုမြင်ပါဟ
ုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ကျေးဇူးပ
ါကျေးဇူးပါဆွေးနွေးသွားခဲ့တာကတော့ကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရတရားရေးဝန်ကြီးဦးသိန်းဦးဖြစ်ပါတယ်ကျွန်တော်တပောင်တန်းပ
ါအခုတကားတပတ်အတွင်းထိတ်တန်းရောက်မြန်မာသတင်းတွေကိုတင်ဆက်ပေးပါမယ်ကုလသမဂ္ဂမှာမြန်မာနိုင်ငံရဲ့အမြဲတမ်းကိုယ်စားလှယ်ကိစ္စမြန်မာနိုင်ငံမှာတပ်ဖြတ်မှုတွေဟာစစ်ကောင်စီကကြိုတင်ကြံစီထားတာလို့လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ကပြောဆိုလိုက်တာစာရာတွေပါဝင်တဲ့တပတ်အတွင်းသတင်းအစီအစဉ်ကိုမအေးတန်တာကျော်နဲ့ကိုဝင်းခန့်မောင်တို့ကပူးတွဲတင်ဆက်ထားပါတယ်နားဆင်ကြပါခင်ဗျာ
ဖေဖော်ဝါရီလ၁ရက်နေ့ဆရာမတိုင်ပြီးနောက်ပိုင်းနိုင်ငံရေးအခြေအနေတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအတွက်ကုလသမဂ္ဂကိုယ်စားလှယ်နေရာနဲ့အခုလာတဲ့တာလီဘန်တွေတကြောပြန်အာဏာရခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံအတွက်ကိုယ်စားလှယ်နေရာတွေကိုကုလသမဂ္ဂရဲ့စီစစ်လက်ခံရေးကော်မတီ Credentials Committee မှဆွေးနွေးခဲ့ပြီးတော့လောလောဆယ်အဆုံးဖြတ်မပေးဘဲနဲ့ဆိုင်းငံ့ထားဖို့အတွက်ဒီဇင်ဘာလ၁ရက်နေ့ကအဆုံးဖြတ်လိုက်ပါတယ်မြန်မာနိုင်ငံမှာဆက်အနာတိမ်မှုကိုစန့်ကျင်သူအခုဖြုတ်ချခံအရတားအစိုးရလက်ထက်မှာခန့်ခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်တာဝန်ကြီးဦးကျော်မိုးထွန်းကတော့မြန်မာဆက်အနာဝိုင်းတွေကနိုင်ငံတော်တစ္ဆေဘောက်ဖြစ်နေဆွဆွဲထားပြီးတော့ယာရုကဖယ်ရှားကြောင်းကြေညာထားသလိုသူ့နေရာမှာဆေးအရာရှိတဦးနဲ့အစားထိုးဖို့လည်းကြိုးပမ်းနေတာဖြစ်ပါတယ်ဒါမင်းနဲ့တာဝန်ကြီးဦးကျော်မိုးထွန်းဆက်ပြီးတော့တာဝန်ယူနိုင်အောင်လို့အဖွဲ့ဝင်၉ပါး Credentials Committee ကဆွေးနွေးမှုတွေမလုပ်ဖဲနဲ့ဆိုင်းငံ့မှုဆုံးဖြတ်ခဲ့တာဖြစ်တယ်လို့တန်တမန်အတိုင်းဝိုင်းကိုကိုးကားပြီးရိုက်တာသတင်းမှာဖော်ပြထားပါတယ်။လက်ရှိတန်မတ်ကြီးတွေဆက်လက်တာဝန်ယူခွင့်ရှိမှလားဆိုတဲ့သတင်းတော့တွေရဲ့မိကုံကိုတော့ကော်မတီဥက္ကဋ္ဌကုလသမဂ္ဂဆိုင်ရာရွှေတင်တန်မတ်ကြီးအန်နာကယ်ရင်အန်နက်စထရောမ်ကဖြေကြားဖို့ညှင်းဆန်းခဲ့ပါတယ်။ ကျွန်တော်တို့မြန်မာနိုင်ငံအတွက်ကိုစားပြုမဲ့သူနေရာဆုံးဖြတ်ဖို့အစီအစဉ်ကုလသမဂ္ဂရဲ့စီစဉ်လက်ခံရေးကော်မတီကဆိုင်ငံ့လိုက်တဲ့ပုံမှာမြန်မာစစ်ကောင်စီကတော့ဝေဖန်တာပါကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကမြန်မာနိုင်ငံမှာလက်တွေ့အခြေအနေကိုမထင်ရှားတဲ့ဆုံးဖြတ်ချက်ဖြစ်တဲ့ဆိုပြီးတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆောင်မင်းထွန်းကရဲပြည်တရင်ဌာနကိုပြောပါတယ်
နိုင်ငံတကာနဲ့နိုင်ငံတွင်းဥပဒေတွေအရကိုစားပြုခွင့်ရဖို့တန်တမာရေးလှုပ်လှုပ်စင်နေတဲ့အညီကုလသမဂ္ဂမှာဆက်ပြီးတော့တင်ပြသွားမယ်လို့လည်းဆိုပါတယ်။မြန်မာစစ်ကောင်စီပေါ်ပတ်ပေါင်းစုံကဖိအားပေးဖို့အတွက်ပိတ်ဆို့တန်ခတ်မှုအပါအဝင်နှီးလန်းပေါင်းစုံကိုအသုံးချသွားမှာဖြစ်ကြောင်းအရှေ့အာရှနဲ့ပစိဖိတ်ဆိုင်ရာအမေရိကန်လက်ထောက်နိုင်ငံကြားရေးဝန်ကြီးဒန်နီယယ်ခရစ်စတင်ဘ ဆင်းကူနိုင်ငံကိုရောက်ရှိချိန်မှာအွန်လိုင်းသတင်းစာရှင်းလင်းပွဲကနေလက်ထောက်နိုင်ငံကြားရေးဝန်ကြီးခရစ်စတင်ဘရင်ရဲ့ပြောကြားချက်ကိုကိုကာပီဆင်ကာပူကဒစ်စထရိတ်တိုင်းသတင်းစာမှာရေးသားထားပါတယ်မြန်မာနိုင်ငံမှာအကြံဖတ်မှုတွေအဆုံးသတ်ဖို့နဲ့ဒီမိုကရေစီပြန်လည်ဖော်ဆောင်ရေးလက်ရှိအာဏာသိမ်းစစ်တပ်ကိုဖိအားတွေတိုးမြှင့်ပေးသွားဖို့လဲသူကအာဆီယံကောင်းဆောင်တွေနဲ့ဆွေးနွေးပ
ဒီနေ့ကျွန်တော်တို့ကြိုးစားပြီးတော့ဒီအခြေအနေကိုတင်ဆက်ပေးပါမယ်။နိုင်ငံတကာလူခွင့်ရေးစောင့်ကြည့်ရေးဖွဲ့တစ်ခုကပြောလိုက်ပါတယ်။ ဆရာနာတိမ်မှုစံကျင်ရေးဆန္ဒပြသူ65ဦးကိုစစ်ကောင်စီတပ်ဖွဲ့တွေကရန်ကုန်မြို့မှာမက်လ14ရက်နေ့ကပြစ်ခတ်တပ်ဖြတ်ခဲ့မှုဟာကျူတင်စီစဉ်ပြုံးမှလုံဆောင်ခဲ့တာဖြစ်ကြောင်းအိရှာဝီလူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကဒီဇင်ဘာလ2ရက်ကြာသပတေးနေ့ကအစီရင်ခံစာထုတ်ပြန်ပြီးတော့တာဝန်ရှိသူတွေကိုဥပဒေအရအပြစ်ပေးအရေးယူဖို့တောင်းဆိုထားပါတယ်။ ဒီမိုကရေစီနေကြရွေးကောက်တင်မြှောက်ထားတဲ့အရတအစိုးရကိုဖြုတ်ချပြီးတော့စစ်တပ်ကဖေဖော်ဝါရီလ10ရက်နေ့မှာအာဏာသိမ်းယူလိုက်တဲ့အပေါ်ရန်ကုန်လှိုင်းသာယာမြို့မှာဆန္ဒပြကန့်ကွက်ကြတဲ့သူတွေကိုစစ်ကောင်စီတပ်တွေကအသက်သေစေနိုင်တဲ့လက်နက်တွေတုံးပြီးတော့ပြစ်ခတ်တပ်ဖြတ်ခဲ့မှုဟာတမင်ရွေရဲ့လှုပ်ဆောင်တာဖြစ်တယ်လို့အိရှာဝီရဲ့အစီရင်ခံစာမှာပြောထားတာပါ။ လိုက်တာရမြို့မှာဆန္ဒပြရင်ねပြိမိနေကြတဲ့သူတွေကိုရဲနဲ့စစ်တပ်ကပြစ်ခတ်ခဲ့တဲ့အတွက်ဆန္ဒပြဝင်မှာပါဝင်သူနဲ့အနည်းနာမှရှိနေသူအနည်းဆုံး65ဦးသေဆုံးခဲ့ကြောင်းလူရောက်အခြေစိုက်အိရှာဝီကပြောပါတယ်။လိုက်တာရမှာအကြမ်းဖက်မှုတွေဖြစ်တဲ့အတွက်ဆိုပြီးတော့စစ်ကောင်စီကအဲ့ဒီဒေသကိုဆဲအုပ်ချုပ်ရေထုတ်ပြန်ခဲ့ပြီးတော့ဆန္ဒပြသူတွေဟာဆဲယုံတွေကိုမီးရှို့တာမိသက်ကားတ ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
2022
that there will be 274 million
2020 ခုနှစ်အတွင်းလူသားချင်းစာနာမှုအကူအညီလိုအပ်တဲ့အခြေအတွက်အား294သန်းအထိရှိမယ်လို့ကျွန်တော်တို့ခန့်မှန်းပါတယ်။ဒါဟာ2021ခုနှစ်ကလည်းစာရင်18ရာခိုင်နှုန်းတိုးလာတာဖြစ်ပြီးကမ္ဘာပေါ်ကစရုပ်ထလူဦးရေအများဆုံးနိုင်ငံရဲ့လူဦးရေနဲ့ညီမျှပါတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုပေးရေးဆိုင်ရာအကြီးအကဲမာတင်ဂရစ်ဖစ်ကဒီဇင်ဘာ1ရက်နေ့ကပြောဆိုသွားတာပါ။ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့အနေနဲ့လက်ရှိကမ္ဘာပေါ်ကဆင်းရဲဒုက္ခအကြောင်းဆုံးလူဦးရေ183သန်းကိုအကူအညီပေးနေပြီး2020ခုနှစ်အတွင်းအကူအညီတန်းပေါင်း41ဘီလီယံလိုအပ်တဲ့အကြောင်းလဲမာတင်ဂရစ်ဖစ်ကပြောပါတယ်။လူသားတွေရဲ့တိရဂိုင်းလုံးဟာအိုးမဲ့အိမ်မဲ့ခိုးခိုးရမဲ့တဲ့အခြေအနေရောက်နေပြီးစစ်နဲ့ပြည်ပခါတွေလုံခြုံမှုပြဿနာငံမှုမှုရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့ကိုရိုနာကပ်ဘေးဒဏ်ရင်ဆိုင်ရတဲ့အာဖဂန်နစ္စတန်အီသီယိုးပီးယားမြန်မာဆီးရီးယားယီမန်စတဲ့နိုင်ငံတွေမှာအကူအညီလိုအပ်နေတယ်လို့ပြောထားတာပါမြန်မာနိုင်ငံမှာဆိုရင်မျိုးပြလူဦးရေကြားဆင်းရဲမွဲတေသူရေတွက်ဟာတုံးစနီးပါးတိုးမဲ့အခြေအနေမှာရှိနေပြီးနိုင်ငံဦးရေရဲ့ထက်ဝက်နီးပါးဟာနောက်နှစ်မှာဆင်းရဲမွဲတေမှုခံစားရတဲ့သတ်မှတ်အခြေအနေအောက်ကိုတော့ရောက်သွားမယ်လို့လည်းဆိုပါတယ်
နိုင်ငံတော်အတိုင်းပင်ခံဒေါအောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုမြမအာနာသိန်းစစ်ကောင်စီကအာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55နဲ့ထပ်ပြီးတရားစွဲလိုက်ပါတယ်။ ဘဏ္ဍာငွေကြေးဆိုင်ရာစီမံစည်းကမ်းတွေနဲ့လုံထုံးလုံနေတွေကိုလိုင်းနာမှုမရှိဘဲနဲ့ရဟတ်ရင်ဝယ်ယူငားရန်ပြုပြင်ထိန်းသိမ်းဖို့နိုင်ငံတော်ဘဏ္ဍာငွေကိုတုံးဆွဲခွင့်ပြုခဲ့တာကြောင့်အခုလိုမျိုးတရားစွဲဆိုရတာဖြစ်တယ်လို့စစ်ကောင်စီကနိုဝင်ဘာလ3ရက်နေ့ကသတင်းထုတ်ပြန်ခဲ့တာပါ။ ပြည်နယ်ဆိုင်ရာစီမံခန့်ခွဲမှုရမုံငွေတွေကိုရွေးကြတိုင်းထိထိရောက်ရောက်အသုံးမပြုခဲ့တာကြောင့်နိုင်ငံတော်ဘဏ္ဍာငွေကြေးထိခိုက်ဆုံးရှုံးနေနိုင်ရတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဒီရဟတ်ရင်ဝယ်ယူခဲ့တဲ့ကိစ္စနဲ့ပတ်သက်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနဖျောက်စုဝန်ကြီးဟောင်းဒေါက်တာဝင်းမြတ်အေးကိုပုံမှန်50ငါးနဲ့ပြီးခဲ့
ကျွတ်ချင်တဲ့ဦးဝင်းမြင့်တို့ကထပ်ပြီးတော့တရားဆွဲလိုက်တာဖြစ်ပါတယ်။ပြည်သူမျိုးကြောင်ဆုံးဖြင့်ဒီပုံမှာကအမြင့်ဆုံးထောင်နဲ့15နှစ်ထိကြာခံရနိုင်ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်တဲ့တပတ်အတွင်းသတင်းစူးစီးတင်ပြချက်ကိုမအေးတန်တာကျော်နဲ့ကိုဝင်းခတ်မောင်တို့ကပူရက်တင်ဆက်သွားတာပါ။အခုတခါမှာတော့ကမ္ဘာနိုင်ငံအများပြားကိုလှင်လှင်မှန်းမှန်းကူးစက်နေတဲ့
ဖိုင်နန့်စ်ပိုတိအကြောင်းအပါဝင်တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုပြောပြမှာပါနားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာပြည်ထောင်စုတွင်ဘက်ကစပြီးတော့တောင်အာဖရိကနိုင်ငံမှာစတင်တွေ့ရှိခဲ့တဲ့အိုမီကရောမျိုးကွဲတဲ့ကူးစက်ပြန့်နှံ့မှုတွေတားဆီးဟန်တားနိုင်မှုအတွက်ကမ္ဘာတစ်ဝှမ်းမှာရှိတဲ့နိုင်ငံပေါင်း59နိုင်ငံထက်မနည်းကခီးသွားလာမှုတွေကိုကန့်သတ်ထားတာပါအိုမီကရောကိုရိ two C way Jim Barbio, the Ordinia Yuse would defeat a Dalip Chipati. Omicron Covid both the Gusamune in Sania Timabe, a do the Guacavati, Lu Adebe Yare, the world together a season with the WHO as Satin Lightaba. ညကိုရီးယားရဲ့စီးရေးချိန်ဆမှုဒေါ်လာနေတာကိုထိထိရရောက်ကင်တွယ်နိုင်မှုအတွက်စီးရေးစီစဉ်တည်တည်ရဲ့ချမှတ်နိုင်ရေးအမေရိကန်တန်ကိုရီးယားနိုင်ငံတွေကဒီဇင်ဘာတွင်မှပြင်ဆင်နေကြပါတယ်။ညကိုရီးယားဘက်ကရန်လိုတိုက်ခိုက်လာနိုင်တဲ့အခြေအနေတွေနဲ့ပတ်သက်လို့လူငယ်တဲ့ဆယ်စုနှစ်တစုလောက်ကရေးဆွဲခဲ့တဲ့လက်ရှိမဟာဗျူဟာတွေဟာညကိုရီးယားဘက်ကနောက်ပိုင်းစီးရေးအားတိုးချဲ့မှုနဲ့
ကိုရီးယားဘက်ကစီးရေးဆွဲအင်တိုးမြင့်လုံဆောင်လာကြောင်းပြီးခဲ့တဲ့နှစ်နဲ့အတွင်းမှာဆုံးမြောက်တော်ကိုသွားနေတဲ့လမ်းခီမှာလိုက်ပါသွားတယ်။ကာကွယ်ရေးဆိုင်ရာအကြီးအကဲရရှိတယောက်ကသိနောက်တွေကိုပြောခဲ့ပါတယ်။မြောက်ကိုရီးယားဘက်ကစီးရေးဆွဲအင်တိုးမြင့်လုံဆောင်လာကြောင်းပြီးခဲ့တဲ့နှစ်နဲ့အတွင်းမှာမဟာဗျူဟာကျကင်တွေရမယ်အခြေအနေပြီးပြောင်းလာခဲ့တယ်လို့အဲ့ဒီရရှိကပြောပါတယ
ဒီနေ့ဒီပြည်သူလူထုရဲ့အသိပညာသင်ကြားခွင့်တင်တဲ့ပတ်သက်ပြီးတော့သူတို့ကလစီတဲ့မဝင်အောင်တားတဲ့ပြည်ပစီကိုဟိုခန့်ဆွမ်းပါတယ်။မိင်္ဂလာပါရှင်။မြန်မာနိုင်ငံတော်ဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်ပြီးတော့သူတို့ကလစီတဲ့မဝင်အောင်တားတဲ့ပြည်ပစီကိုဟိုခန့်ဆွမ်းပါတယ်။ပစိဖိတ်သမုဒ္ဒရာတွေကဂျပန်နိုင်ငံနာကကိုရင်ကျိုးစုရဲ့ ရုရှားကဝေးလံခံပြတဲ့အပိုင်းမှာရုရှားကဘက်စတီယန်ကန်ဂျီမစ်ဆိုင်းဒုံးခွင့်စနစ်ကိုချမှတ်တပ်ဆင်ထားတဲ့အကြောင်းရုရှားကဝေးဝန်ကြီးဌာနပိုင်းရုပ်သံလိုက်စလက်စတာကဒီဇင်ဘာ၂ရက်နေ့မှာကြေညာခဲ့ပါတယ်။ရုရှားအခြေချထားတဲ့ကိုရင်ကျွန်းတွေရဲ့တောင်ပိုင်းကိုဂျပန်နိုင်ငံကသူတို့ရဲ့မြောက်ပိုင်းပိုင်နယ်တွေလို့အသိမှတ်ပြုထားပါပါ။ဒုတိယကမ္ဘာစစ်ပြီးဆုံးချိန်မှာဂျပန်လက်ထ
ဒီကျွန်းစုရဲ့ဘူဝိုင်းကဝေးလံခေါင်ဖြားတဲ့မတူရာကျွန်းကိုအသုံးပြုပြီးတော့ပစ္စည်းတွေနဲ့တက်တွေကိုချထားဖို့တင်မောင်းချီရီကန်ကက်ခေတ်ဆိုပြီးတော့ရုရှားကာကွယ်ဝင်ကြီးဌာနပိုင်းစဗက်စတာဟီလ်တန်လိုင်းကကြေညာတော်ပါတယ်။ဒီကျွန်းစုတွေမှာရုရှားရဲ့စီးရေးပိုင်းအားကောင်းအောင်လုပ်ဆောင်နေတာဆိုပြီးတော့လေရုရှားကာကွယ်ဝင်ကြီးဌာနကဩဂတ်စလလောက်ကကြေညာခဲ့ပါတယ်။ American, Australia, Canada, Germany, Japan, and Regal, Japan, Tamba, Gano, Philippine, Pele, Ma, Sayeta, Budresi, Lisa Murray, Tizen, that's all by my piece of Dogavari. Indo Pacific, Dita, Mario, Nangay, Chinsang, Muzao, Say Lisa Murray, Yi, Bamu, Bubra, Myanmar, Lade, Lulila, Duga, Myanmar. Annual X 2021 လုပ်နေမဲ့ပေးထားတဲ့ရေတက်စီလေးချက်မှုကိုဂျပန်ကာကွယ်ရေးရေတက်ဖွဲ့ကကမ္ဘာကတာပြည်ပြဆစစ်နာပါရေချောင်းစားဖြတ်တာစီးဆိုင်ရာလုံဆောင်ချက်တွေအပါအဝင်ရေတက်လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်မှုရဲ့အရေးပါပုံကိုတည်ယူဖို့လက်ဆက်ရကြဒီစီးလေးချက်မှုမှာနိုင်ငံ၅နိုင်ငံက၁၀%မှစုစုပေါင်း၃၄%ပါဝင်ပါတယ် ထိုင်ဝမ်ကျွန်းပေါ်မှာတရုတ်ရဲ့ PR ပို့တိုးလာရတာဂျပန်အတွက်ရောအမေရိကန်အတွက်ပါစိုးရင်စရာဖြစ်နေတာပါတောင်တရုတ်ပင်လယ်ထဲမှာချထားတဲ့အမေရိကန်ရေတပ်ကြောင့်နားလည်မှုလွဲလာပြီးဆုံးဖြတ်ချက်လွဲချော်လာပြီနဲ့ပင်လယ်ထဲမှာမတော်တဆမှုဖြစ်လာစေမဲ့ဒေသတွင်းလုံခြုံရေးဆိုင်ရာအန္တရာယ်ပို့တိုးလာစေတယ်လို့ဒီနေ့အစောပိုင်းမှာတရုတ်ကဆွဆွဲခဲ့ပါတယ်တရုတ်နဲ့အမေရိကန်နိုင်ငံ
ဒီကကုန်စည်လက်ကရောင်းဝယ်ကုမ္ပဏီကြီးခဲ့ပြီနဲ့တွေ့ဆုံခဲ့ပါတယ်။နိုင်ငံတော်အဓိကစားတောက်ခွန်ရောင်းဆိုင်ကြီးပဲအွန်လိုင်းရောင်းဆိုင်တွေခလီကစားစရာတွေနဲ့နေ့စဉ်ပစ္စည်းရောင်းဝယ်ရေးဆိုင်ကြီးတွေမှာအကြီးကဲတွေကိုတမတ်ကျိုးပိုက်တဲ့ဟာတွေ့ဆုံဆွေးနွေးခဲ့တာပါ။အမေရိကန်တရားစုရဲ့ကုန်ပစ္စည်းရောင်းဝယ်မှုအများဆုံးအားလျက်ရသည်မှာစိတ်ကဲတွေမှာအလုပ်ကျွေး
Washington DC ကနေတိုက်ရိုက်အတန်လွှင့်ပေးနေပါတယ်။လိုင်းတို38မီတာတိကမှာခင်ဗျာလိုင်းတို့မီတာ32 49တို့ကနေတိုက်ရိုက်ဖမ်းယူနှားဆင်နိုင်ပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုမတ်တယီထိုက်ကပြောပြပေးပါခင်ဗျာ။
ရုရှားနဲ့ယူကရိန်းရဲ့ဆက်တရှောက်ကင်းမာလာတဲ့အရေးနဲ့ပတ်သက်ပြီးအမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့အင်ကာနေမှာဆွေးနွေးကြဖို့ရှိပါတယ်။ယူကရိန်းရဲ့နေဆက်မှာရုရှားဘက်ကတပ်ဖွဲ့တွေဖြည့်တင်းနေမှုကိုကျူးကျော်တိုက်ခိုက်လာနိုင်ခြင်းရှိတဲ့လက္ခဏာအဖြစ်အနောက်နိုင်ငံတွေကရှုမြင်တာဖြစ်ပါတယ်။ဆွေးနွေးပွဲနဲ့ပတ်သက်လို့ရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့က Interfax သတင်းအေဂျင်စီကိုစနေနေ့မှာအတည်ပြုပါတယ်။အင်ကာနေညနေပိုင်းမှာဆွေးနွေးပွဲလုပ်မှာဖြစ်ကြောင်းလည်းသူကပြောပါတယ်။အတန်းထက်ငါးဆမြန်တဲ့ hypersonic လက်နဲ့ဆန်းတက်မှုအပါအဝင်မကြသေးခင်ကတရုတ်နဲ့အစ်စ်ဖက်ဆိုင်ရာအစ်စ်မြင့်နီးပညာတွေဟာစိုးရိမ်စရာဖြစ်လက်ခံပေမဲ့အမေရိကန်ကိုချင်းချောက်ဖို့နဲ့ကြောက်ရွံ့အောင်လုပ်ဖို့ရည်ရွယ်တယ်ဆိုရင်တော့အောင်မြင်မှာမဟုတ်ဘူးလို့အမေရိကန်ကာကွယ်ဝင်ကြီး Lloyd Austin ကပြောဆိုလိုက်ပါတယ်ကမ္ဘာမှာကြုံတွေ့နေရတဲ့အခက်အခဲဆုံးပြဿနာတွေအတွက်အလွယ်တကူဖြေရှင်းချက်တွေနဲ့မချေမချမ်းဖြစ်နေတဲ့ပြည်သူတွေကိုဆွဲဆောင်နေကြတဲ့အများကြီးနိုင်ငံရေးသမားတွေကြောင့်ဥရောပနဲ့ကမ္ဘာတစ်လွှာဒီမိုကရေစီအပေါ်ချင်းချမှုဖြစ်စေတယ်လို့ကက်သလစ်သာသနာပိုင်ပိုပ်ယိုဟန်မင်းကြီးဖရန်စစ်ကစနေနေ့မှာတရိပ်ပေးပါတယ်။ဒီကနေ့အခြေအနေတွေကိုအလေးထားရမှာဖြစ်ကြောင်းဥရောပမှာတည်းမဟုတ်တော့ပါဘူးတဲ့ဒီမိုကရေစီကဆုတ်ယုတ်လာတာကိုမျက်မြင်တွေ့နေရပါပြီလို့ပိုယဟန်မင်းကြီးကစနေနေ့မင်ကိုမှာထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်။ချင်းပြည်နယ်ကမ်ပလက်မြို့စာတင်ကျောင်းမှာစနေနေ့ကစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးအဖွဲ့ CDF တို့ကြားတိုက်ပွဲဖြစ်ပါတယ်။ဒီဇင်ဘာလ4ရက်နေ့မနက်ပိုင်းပြစ်ခတ်တိုက်ခိုက်မှုမှာစစ်ကောင်စီဘက်က2ဦးသေဆုံးပြီးဒီဇင်ဘာ3ရက်နေ့ပြစ်ခတ်တိုက်ခိုက်မှုမှာတော့စစ်ကောင်စီဘက်က2ဦးကြဆုံတရားရတယ်လို့ CDF ဘက်ကပြောပေမဲ့လည်းစစ်ကောင်စီဘက်ကတော့ထိခိုက်တရားရမှုမရှိဘူးလို့ညှင်းဆိုထားပါတယ်ရှင
်။ VOA American တန်ရဲ့ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်လွှင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Jimmy Kun နဲ့ Zinet Adaraman တို့ဖြစ်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။မြန်မာနိုင်ငံသူနိုင်ငံသားအားလုံးကျန်းမာပေးကင်းကြပါစေ။ဒီမနေ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ32 49တို့ကနေလည်းနားဆင်နိုင်ပါတယ်။ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ
This program has come to you from the Voice of America, Washington.